Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါသည်ခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်မေလ19ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ရောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2440 51နဲ့လိုင်းလက်မီတာ190ကနေစတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်ကိုရေဒီယိုရုပ်သံအဖြစ်နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေတာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတော့ကျွန်တော်ညံဝင်းအောင်ကတောင်းယူတင်ဆက်သွားမှာပါ
ကစားတောင်ပိုင်းမှာစစ်စင်ရီတွေအချိန်မြင့်လာတဲ့အချိန်မှာပဲရာဖာမြို့တဲကအစ္စရေးတပ်တွေထပ်ပြီးတော့ဆင်လွတ်မယ်လို့အစ္စရေးဘက်ကပြောပါတယ်။ပါလက်စတိုင်းသားနှစ်တန်းအတွက်လူမှုကူညီတွေဖြန့်ဝေပေးဖို့ဂါဇာကမ်းရိုးတန်းမှာယာယီစစ်ခံဒရားတွေကိုကြောက်ချပြီးသွားပြီလို့အမေရိကန်စစ်တပ်ကပြောပါတယ်။တရုတ်နိုင်ငံရဲ့မဟာဗျူဟာဆက်ဆံရေးကိုတုံ့ပြန်သွားမယ်ဆိုပြီးတော့ရုရှားသမ္မတပူတင်ကပြောဆိုပါတယ်။
အဲ့လိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့မြန်မာနိုင်ငံမှာငွေကြေးဖောင်းပွားမှုကြောင့်ကုန်စည်နှုန်းမြင့်တက်ပြီးတော့အကျပ်တဲတွေဖြစ်လာကြတဲ့အကြောင်းတင်ပြချက်စင်ကူးမျိုးကအကျန်းဖက်တက်ဖြတ်ခံရတဲ့အခြေအနေနေဆက်ကဝင်လာတဲ့ဒီဈေးနှိပ်လက်ဖက်တွေကြောင့်ပြည်တွင်းလက်ဖက်ဈေးကွက်ထိခိုက်လာတဲ့သတင်းပေးပို့ချက်တွေကိုတင်ဆက်သွားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေအဖြစ်ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနန်းလောင်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
။ကာဇာဒေသတောင်ဖက်ပိုင်းမှာစစ်စင်ရေးတွေအရှိန်မြင့်လာနေချိန်မှာပဲရာဖာမြို့ရဲကိုအစ္စရေးတပ်တွေထပ်ပြီးတော့ဆီလိုမယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးယော့ဖ်ကယ်လန်ကကြာတာပတင်းတွေမှာပြောပါတယ်။ရာဖာဒေသမှာစစ်ဖက်တပ်ဖွဲ့ဝင်တွေထပ်မံပို့ဆောင်ပြီးတော့စစ်စင်ရေးတွေရှေ့တိုးဆောင်ရမယ်လို့လည်းသူကပြောပါတယ်။ဒေတာရင်းမြောက်ဥမိန်လိုင်ကောင်အတော်များများကိုအစ္စရေးတပ်ဖွဲ့ဖက်ကဖျက်ဆီးပစ်ခဲ့တယ်လို့စစ်ရေးလှုပ်ရှားမှုတွေပုံမပြင်းထန်လာအောင်မယ်လို့လည်းဝင်းကြီးကလန်ကပြောပါတယ်။ဟာမတ်စ်တို့အနေနဲ့သူတို့ရဲ့တပ်ဖွဲ့ကိုပြန်လည်ဖွဲ့စည်းဖို့မဖြစ်နိုင်တော့ပဲသူတို့မှအရန်တပ်ဖွဲ့ဝင်တွေအရန်ထောက်ပံ့ရေးပစ္စည်းတွေလည်းမရှိဘူးလို့လည်းပြောပါတယ်။ဟာမတ်စ်တို့ကိုကြာရှုံးသွားအောင်အစ္စရေးတပ်ဖွဲ့တွေဖက်ကဆောင်ရွက်နိုင်ခဲ့တယ်လို့လည်းဆိုပါတယ်။ရာဖာမြို့ကအရက်သားတွေရဲ့လုံခြုံရေးအတွက်စိုးရိမ်မှုတွေရှိနေတဲ့အစ္စရေးရဲ့အဓိကမဟာမိတ်ဖြစ်တဲ့အမေရိကန်နိုင်ငံကဆန့်ကျင်ကန့်ကွက်နေတဲ့အကြောင်းပဲအီဂျစ်နိုင်ငံနဲ့ဆက်အနီးရာဖာဖက်ကဂါဇာဖက်ကရာဖာမြို့ကိုအစ္စရေးတပ်ကဒီလအစောပိုင်းမှာပဲထိန်းချုပ်ခဲ့တာပါ။ပါလက်စတိုင်းတပ်ကသည်များအရေးဆောင်ရွက်နေတဲ့ကုလသမဂ္ဂကတော့စစ်ဆင်ရေးတွေအရှိန်မြင့်လာတဲ့အတွက်ရာဖာမြို့ကနေထွက်ပြေးခဲ့တဲ့အရက်သား6သိန်းရှိတယ်လို့ပြောပါတယ်။တချိန်တည်းမှာပဲဂါဇာမြောက်ပိုင်းကပြည်သူတွေသိမ်းရှောင်ကြဖို့အစ္စရေးရဲ့အမိန့်ကြောင်းလက်ရှိအချိန်နဲ့နေရပြောင်းရွှေ့သူကသိမ်းထက်မနဲ့ရှိနေတယ်လို့လဲကုလသမဂ္ဂကပြောပါတယ်အစ္စရေးဟာမတ်စစ်ပွဲတံတင်နေတဲ့ပါလက်စတိုင်းသားနှစ်တန်းအတွက်လူမှုကူညီတွေဖြန့်ဝေပေးဖို့ဂါဇာကမ်းရိုးတန်းမှာယာယီစိတ်ခံတရားတွေကိုကြောက်ချပြီးသွားပြီလို့အမေရိကန်စစ်တပ်ကပြောပါတယ်နောက်ဆုံးအဆင့်ကတော့အကူအညီပို့ပေးမဲ့ပင်လယ်ရေကြောင်းလမ်းကိုအပြည့်တက်ဖို့ပဲကြံတယ်လို့လဲပြောပါတယ်ဒီကနေ့မနဲ့လွန်ခဲ့တဲ့နိုင်ပိုင်းကပဲဂါဇာကမ်းမြောင်မှာစိတ်ခံတရားကိုအောင်မြင်စွာချိတ်ဆက်နိုင်ခဲ့ပါတယ်လာမယ့်ရက်တွေမှာအကူအညီတွေစတင်ပေးအပ်မှာပါလို့လဲအမေရိကန်ဒုတိယဗိုလ်ချုပ်ကြီး Brad Cooper ကသတင်းထောက်တွေကိုကြားတာပြင်းနေမှာပြောပါတယ်တန်ချိန်900ရှိတဲ့လူသားချင်းစာနာမှုအကူအညီတွေကိုတင်မော့ပေါ်တင်ထားပြီးဖြစ်တယ်လို့နောက်ထပ်တန်ချိန်1000နဲ့ချီတဲ့စာနာမှုအကူအညီတွေလည်းဆက်တိုက်ပို့ဆောင်သွားမယ်လို့လည်းပြောပါတယ်ရေချောင်းလန်းကနေအကူအညီတွေပေးပို့တဲ့နေရာမှာလဲ Cyprus မှာလုံခြုံရေးအစဉ်အဆက်စစ်ဆေးခံရပါတယ်ပြီးမှအမေရိကန်ကတိစောက်ထားတဲ့ Gaza စစ်ကမ်းကရေပေါ်စစ်ခံတရားမှာဆက်လီတွေနဲ့ကုန်တင် truck ကားတွေကိုအသစ်ဆောက်လုပ်ထားတဲ့ကြောက်ချစစ်ခံတရားစီတစ်ခါပြန်ပြီးတော့ပို့ဆောင်ပေးရတာပါဆက်လီတစ်စီးမှာကုန်တင်ငါးစီးကနေ15စီးထိတင်ဆောင်နိုင်ပါတယ်ဒီလုပ်ငန်းတွေအပြည့်အဝလက်ပတ်နိုင်ပြီဆိုရင်တော့ကာဇာဒေသအတွက်တရက်ကိုလူမှုကူညီရေးကုန်တင်ရင်အစီပေါင်း150လောက်ထိပေးပို့နိုင်မယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်ယူကရိန်းနိုင်ငံအရှေ့မြောက်ပိုင်းခါကစ်အနီးကနေခြားဆောင်တာတွေကိုရုရှားတပ်ဖွဲ့တွေကစစ်မျက်နှာတင်ဖွင့်ပြီးတော့ဖြန့်ကျက်တိုက်ခိုက်လာပါတယ်စီးရဲအခြေအနေတွေအတော်ခက်ခဲနေတယ်လို့ခါကစ်ကိုကြာရာပတင်းတွေကရောက်လာခဲ့တဲ့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကအကြီးအကဲစစ်ဘက်အရာရှိတွေနဲ့တွေ့ဆုံချိန်မှာပြောဆိုခဲ့တာပါဒေတာရင်းမှာယူကရိန်းတပ်ဖွဲ့ဝင်တွေအခိုင်အမာတပ်ဆွဲထားပါတယ်လို့လည်းသူကပြောပါတယ်အမေရိကန်နဲ့ဥရောပဘက်ကလက်နက်တွေယူကရိန်းရှေ့တန်းစစ်မင်နာကိုလာမဲ့တင်းနှံမှတ်တွေမှာရောက်ရှိလာတော့မှာဖြစ်ပါတယ်ရွှေ့ပြောင်းလှုပ်ရှားကြတဲ့ရုရှားတပ်ဖွဲ့တွေကကာကစ်မြို့နဲ့ကီလိုမီတာ30အကွာမှာရှိတဲ့ပိုချက်စ်နဲ့လပ်စီယွာရီကိုသိမ်းပိုက်ဖို့ကြိုးပမ်းနေတာပါယူကရိန်းတပ်တွေကနေဆက်ကနေဘဲလ်ဂရော့ဒ်မြို့အပအဝင်ရုရှားဘက်ကိုမီဆိုင်တုံးတွေနဲ့အပြင်းထန်ပစ်ခတ်တိုက်ခိုက်နေပါတယ်ယူကရိန်းရဲ့ခံစစ်ကြောင့်ရုရှားတို့ရဲ့တိုက်ခိုက်မှုတွေအပြော့သွားစေတယ်လို့ယူကရိန်းတာဝန်ရှိသူတွေကကြာတာပြင်းနေမှာပြောပါတယ် ယူကရိန်းအတွက်အမေရိကန်နိုင်ငံကပေးအပ်မဲ့ဒေါ်လာဘီလီယံ60ဖို့လက်နက်အကူအညီတွေကိုယူကရိန်းတပ်ဖွဲ့တွေစောင့်မျှော်နေကြတာပါ။အဲ့ဒီလိုစီးရဲအကူအညီတွေပေးအပ်မဲ့မူကြမ်းကို6လအကြာပြီးခဲ့တဲ့လကမှအမေရိကန်လွှတ်တော်မှသဘောတူညီနိုင်ခဲ့တာလည်းဖြစ်ပါတယ်
VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1273ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေလွှတ်ထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA မြန်မာဘိုင်းရဲ့တောက်ကြနေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကိုဘီဂျင်းမြို့တော်မှာလက်ခံတွေ့ဆုံခဲ့တဲ့တရုတ်သမ္မတရှီကျင်းပင်ကတရုတ်ရုရှားဆက်ဆံရေးကိုချီးကျူးပြောဆိုလိုက်ပြီးတော့ဆက်ဆံရေးတွေပိုမိုလင်းတဲ့အောင်ရှေ့ဆက်ဆောင်ရွက်သွားမယ်လို့ပြောပါရယ်တရုတ်နိုင်ငံကိုချစ်ကြည်ရဲ့ခီးစဉ်နဲ့နရက်တာအလဲပတ်ရောက်ရှိလာတဲ့ရုရှားသမ္မတပူတင်ကမိတ်ဖက်ဆက်ဆံရေးဟာကဘာကြီးတည်ငြိမ်စေတဲ့အချက်ဖြစ်တယ်လို့ပြောပါရယ်တရုတ်ရုရှားဆက်ဆံရေးဟာဘယ်သူမှတိုက်ရိုက်ဆန့်ကျင်တာမဟုတ်ဘူးလို့လဲနိုင်ငံပိုင် RIA University သတင်းဌာနကဖော်ပြပါတယ်။ယူကရိန်းအခြေအနေကိုဖြည့်ရှင်းဖို့တရုတ်နိုင်ငံရဲ့အားထုတ်ကြိုးပမ်းမှုအတွက်ကျေးဇူးတင်ကြောင်းသမ္မတပူတင်ကပြောဆိုခဲ့ပြီးတော့နောက်ဆုံးတိုးတက်မှုအခြေအနေတွေကိုတရုတ်သမ္မတရှီကျင်းပင်ကိုအသိပေးမယ်လို့လဲပြောပါတယ်။2022ခုနှစ်ဖေဖော်ဝါရီလမှာယူကရိန်းကိုရုရှားတို့ကကျူးကျော်တိုက်ခိုက်ခဲ့တာကြောင့်နိုင်ငံတကာကပြစ်တင်ရှုံချခဲ့ပြီးအနောက်နိုင်ငံတွေကရုရှားတပ်တွေပြန်လည်ရုတ်သိမ်းသွားအောင်တွန်းအားပေးတဲ့အနေနဲ့တန်းခတ်ပိတ်ဆို့မှုတွေချမှတ်ခဲ့ကြတာပါပဋိပက္ခတွေကိုအပြေရှားနိုင်ရင်အတွက်စီစဉ်ညှိနှိုင်းဖို့ရုရှားဘက်ကပရုံးကမှငင်းဆန်ခဲ့ခြင်းမရှိသလိုဒီပဋိပက္ခကိုအားလုံးပါဝင်ပြီးတော့ရေရှည်တည်တံ့ခိုင်မြဲတဲ့ငြိမ်းချမ်းတဲ့နေလန်းနဲ့ဖြည့်ရှင်းဖို့ကြိုးပမ်းနေပါတယ်လို့သမ္မတပူတင်ရဲ့ပုဒ်ထူးနေ့ကပြောဆိုချက်ကိုကူကားပြီးတရုတ်အစိုးရပိုင်းစင်ဟွာသတင်းအေဂျင်စီကဖော်ပြခဲ့ပါတယ်ရေပြင်ပိုင်းနဲ့အငင်းပွားမှုမှာပုံမအကောင်းလာဖို့ရည်ရွယ်ပြီးတော့ရေပေါ်နျူကလ িয়ার တပ်ပေါင်းဖိုတွေကိုတောင်တရုတ်ပင်လယ်ပြင်ထဲမှာထားရှိဖို့တရုတ်နိုင်ငံကဆက်လက်ဆောင်ရွက်နေတယ်လို့အမေရိကန်နိုင်ငံကသတိပေးလိုက်ပါတယ်။တင်မော့တွေနဲ့နျူကလ িয়ার တပ်ပေါင်းဖိုတွေတည်ဆောက်မဲ့အစီအစဉ်ကြောင့်အိန္ဒိယချင်းတိုင်းပြည်တွေနဲ့ဆက်ဆံရေးပုံမတင်းမာလာနိုင်တယ်လို့ပဲတဘာဝပတ်ဝန်းကျင်အတွက်လည်းအငြင်းရှိတယ်လို့လှိလာသူတွေကသုံးသပ်ပါတယ်။တရုတ်မီဒီယာတွေကတော့အန်ဝါရေးချောင်းစွိုင်းအဖြစ်တင်မော့တွေပေါ်မှာနျူကလ িয়ার တပ်ပေါင်းဖိုအသေးစားတွေထားရှိတာဟာအခြေစိုက်စခန်းတွေကိုဒါမကအခြားတင်မောတွေအတွက်ရွေရှာစွန်းအင်ဗန်တွေဖြစ်တဲ့ဆိုပြီးတော့ဖော်ပြကြပါတယ်တပ်ပေါင်းဖိုတွေရဲ့ဘေးကင်းလုံခြုံမှုထိရောက်မှုတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုရှိတာကြောင့်တရုတ်အစိုးရကပြီးခဲ့တဲ့နှစ်မှာရေပေါ်ရွေရှာနျူကလ িয়ার တပ်ပေါင်းဖိုအစီအစဉ်ကိုရန်နာခဲ့တယ်လို့ South China Morning Post သတင်းမှာဖော်ပြပါတယ်ဒါပေမဲ့လည်းအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွင်းကကျွန်းတွေကိုလျှက်စစ်တအားပေးဖို့ဆိုပြီးတော့တရုတ်ကရေပေါ်အနှုမျိုးတပ်ပေါင်းဖိုတွေကိုဆက်ပြီးတော့တည်ဆောက်နေတယ်လို့ American Indo-Pacific Data ကုကဲမှုစစ်ဌာနချုပ်ရဲ့ American နိုင်ငံခြားရေးဌာနအရာရှိတွေကဒီလအထက်မှာပဲပြောဆိုထားတယ်လို့ Washington Post သတင်းစာကြီးကဖော်ပြခဲ့ပါတယ်ပါကစ္စတန်နိုင်ငံမှာလူကြိုက်များတဲ့ဝန်ကြီးချုပ်ဟောင်းအီမရာခန်ဂျာရာဗဒီနေ့ကပဲဗီဒီယိုကတစင်နိုင်ငံတော်တရားရုံးချုပ်ဂျာနာမှုကိုတက်ရောက်လာပါတယ်အကတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပြင်ဆင်မှုနဲ့ပတ်သက်တဲ့ဆွဲချက်တွေကိုကြားနာတာဖြစ်ပါတယ်2023ခုနှစ်ဩဂုတ်လမှာဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတဲ့နောက်သူ့ကိုပထမဆုံးတရားရုံးထုတ်လာတာလည်းဖြစ်ပါတယ်အသက်80နှစ်အရွယ်ဝန်ကြီးချုပ်ဟောင်းခန်ဟာအစ္စလာမဘတ်မြို့အချင်းထောင်မှာပဲတရားရင်ဆိုင်နေရတာဖြစ်ပါတယ်အချင်းပြတ်ခြားစားမှုလိမ့်လေထိန်များမှုနဲ့နိုင်ငံတော်လျှို့ဝှက်ချက်တွေပေါက်ကြားစေမှုစတဲ့အငင်းပွားဖွယ်ရာဆွဲချက်တွေနဲ့ဝန်ကြီးချုပ်အီမရာခန်ညှိဆိုင်နေရတာဖြစ်ပါတယ်။တရားရုံးကြားနာမှုကိုသတင်းမီဒီယာတွေကဝန်ရောက်သတင်းယူခွင့်လည်းမရပါဘူး။မစ္စတာခန်ကရှင်းနေမလို့ပဲသူကိုယ်တိုင်ခုခံချေပါဖို့တောင်းဆိုချက်ကိုလည်းတရားရုံးကခွင့်ပြုခဲ့သလိုဒီသတင်းမှအစောပိုင်းမှာပဲဂျာနာပဒိနီကြားနာမှုမှာအချင်းထောင်ကနေမစ္စတာခန်ဗီဒီယိုနဲ့တက်ရောက်နေအောင်စီစဉ်ပေးဖို့သက်ဆိုင်ရာတာဝန်ရှိသူတွေကိုတရားရုံးကအမိန့်ပေးခဲ့တာဖြစ်ပါတယ်။
မြန်မာပြည်ရဲ့တောက်ကြနေမနေခင်ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်ပြောပြခဲ့တာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အဲမှာပဲတိုက်ရိုက်လာရောက်ရှူစားနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတန်ခင်ကုန်စည်နှုန်းမြင့်တက်မှုပြည်သူတွေအကြက်တဲကြီးမားလာတဲ့အကြောင်းပြောပြခြင်းပါတယ်မြန်မာနိုင်ငံမှာငွေကြေးဖောင်းပွားမှုအပါအဝင်အကြက်တဲတွေကြောင့်ကုန်စည်နှုန်းအဆမတန်ကြီးမြင့်လာပြီးအခြေခံလူရန်းစားအများစုပိုပြီးတော့ကြက်တဲလာပါတယ်အလုတ်ကန်ရှားပါမှုနဲ့အတူ ဝင်ဝေထွန့်ဝေမလုံလောက်မှုကြောင့်နေစဉ်စားဝတ်နေရေးပါထိခိုက်လာနေတာပါ ရန်ကုန်ကပြေးပို့လာတဲ့ဒီသတင်းကိုနန်းလောင်ကပြောပြမှာပါ
မြန်မာနိုင်ငံရေးမတည်ငြိမ်မှုကြောင့်စီးပွားရေးအပေါ်ရက်ခတ်မှုဟာလည်းအဖက်ဖက်ကဆိုးဝါးလာနေပါတယ်။မေလ16ရက်မှာတော့ရွှေတကြတ်သားရဲ့ပြင်ပပေါက်ဈေးဟာကျပ်ငွေ390ကျော်နဲ့ငွေလဲနှုန်းဟာလည်းအမေရိကန်ဒေါ်လာကို7,000ကျော်လာပြီဖြစ်ပါတယ်။မြန်မာကျပ်ငွေတန်ဖိုးကျဆင်းလာတာနဲ့အခြေခံစားကုန်တွေအဆမတန်ဈေးနှုန်းတက်နေမှုကြောင့်အခြေခံလူဒန်းစားအများစုရဲ့စားဝတ်နေရေးပိုမိုကျတဲ့လာတဲ့ပြဿနာတွေလည်းရင်ဆိုင်နေရပါတယ်။ဆန်စီစားစတဲ့ကုန်စည်နှုန်းမြင့်တက်နေမှုကြောင့်နေ့စဉ်ထမင်းနှက်မအောင်ပိုးပြီးတော့ရုန်းကန်နေရတယ်လို့ရန်ကုန်မြို့ခံတဦးကအခုလိုပြောပါတယ်
။ခုကတော့သာဝန်တွေကအရင်ကတည်းကပိုးပြီးတော့ကျက်သေးလာတယ်ပိုးပြီးတော့ခက်သေးလာတယ်။ဆန်တွေဆိုလည်းအရင်3,000ငန်းဆိုရင်အခုဆိုရင်5,000ကျော် 6,000 ပြီးပြီးတော့စားရတယ်။စားရေးဆိုလည်းအဲ့လိုပေါ့ကအငဲတိုင်းနေတိုင်းမစားနိုင်တော့တစ်ခါတစ်ခါတော့9,000ဖြစ်နေ။မွေးငါဆိုလည်းတပွဲကိုအလူကြီးပဲကို1,000လောက်ရှိတယ်။ကျော်နေဆိုရင် 1,500 2,000 လိပါသွားအောင်အဲ့တော့တိသာမစားနိုင်ဘူးအဲ့တော့သမီးကိုပဲဒီနေ့ဆက်နှက်တော့ပုံမှန်မနေ့ရုံးကန်နေကြရတာပေါ့နော်
။စားကုန်စင်းလုံးတွေမြန်မာနေလို့အရင်ကလိုမုံပဲတရေစားမဝဲစားနိုင်တဲ့အပြင်အသားဟင်းကောင်းတွေနေ့တိုင်းမစားနိုင်ဘူးလို့လည်းဆိုပါတယ်။အခြေခံလူဒန်းစားအများစုမှာနေ့စဉ်ဈေးသွားချက်ပြုတ်နိုင်ဖို့ဝင်ငွေထွက်ငွေမလောက်ကပဲချိန်ငါပြီးတော့စားတောက်ရေးဖြစ်ရှင်းနေကြရတာပါ။ဒီအခြေအနေတိုင်းဆိုရင်တော့ရှေ့ဆက်အငတ်ဘေးနဲ့ကြုံလာနိုင်တယ်လို့လည်းပြောပါတယ်။
ဝင်ဝင်နဲ့မလောက်ကတော့အလိုနေရင်းပါညာအလိုပတ်စံကြီးချီးတုံးလာတယ်အလောက်ကိုင်းကြီးကလည်းအရင်အားထက်စားပို့ပြီးတော့ကြက်သေးလာတယ်တော်တော်ကြီးအခြေအနေကတော်တော်ကြီးဆိုးနေလာနောက်နေ့ဆိုရင်တော့ငါးဒီနဲ့ကြုံဖို့ပဲရှိရတော့တယ်
ဆိုင်ကနေအလုံးနဲ့အသက်မွေးတဲ့ရန်ကုန်မြို့ခံတဦးကတော့မီးဖို့ချောင်းသုံးပစ္စည်းတွေဈေးအဆမတန်မြင့်တက်တဲ့အပြင်အိမ်ငှားနေရတာမလို့ပုံမကြက်သေးလာတယ်လို့ပြောပါတယ်
ကျတော်ကမလို့ကြလို့ကတော့လုံနေရတာဒါပေမဲ့မလောက်ဘူးလို့ဆိုရင်းကြီးရတဲ့ခါကျတော့ဒီကားတော့ဒီနေ့ဥပ္ပါဝင်ရှာပူပြီးတော့စားတော့နေရတာပဲတနည်းနဲ့တနည်းကပူဆူဆူလာတာပေါ့လေဒီရရရတဲ့ဥစ္စာတွေထုတ်မလို့ရမမျှဘူးပေါ့မျှတဲ့တော့ကျောင်းများစီချင်းငါးကြီးစားရတာပေါ့ရှားဝင်းကြီးကတမျိုးလူပွေးကဏ္ဍကြီးကတမျိုးအဲရဲအိမ်တိုင်းမို့အိမ်ဟာနေရာပူဆူလာလို့ခက်ခဲပေါ့မျိုးစုံပေါ့
ကုန်စည်နှုန်းတွေတဟုန်ထိုးမြင့်မားလာတာကြောင့်အရင်ကလိုဖိုးဖိုးရရမစားတောင်းနိုင်တဲ့အပြင်လက်ရှိလစာဝင်ကနေတလစားဖို့လောင်းကအောင်တွက်ချက်နေရတယ်လို့မော်လမြိုင်မြို့ခံတူကလည်းပြောပါတယ
်တရက်ဆိုရင်1,000ယူရတယ်ဈေးသွားတယ်ဈေးသွားရင်အဲ့ဒါတော့ခင်းချက်ဖို့ဝယ်လာပဲအဲ့ဒါ1,000လောက်ပေါ်လာအဲ့ဒါစီမပါဘူးချက်သွန်နေပါမပါသေးဘူးဒီက9,000ကျော်ပေးရတကူကိလေသာတကူအမှားကြီးပဲ1,000ဝ2,000ပြန်ပြန်အမှားသွားပြီတလ3,000လောက်ရတယ်ဘဝဆယ်လို့မီးမလောက်ဆိုနေကန်နေချက်ကန်နေချက်တယ်ပြန်စားဆုံးမှာမဟုတ်ရပါဘူးဆိုညနေပိုင်းပါလို့ဈေးကတော့တော့မစားဖြစ်တော့မလားမကုန်ရောလားအစားပြန်စားပြုတ်နေပြီဆိုတော့အပြင်စားလေးစားမယ်ဆိုရင်တော့တော့လောက်နေပဲကုန်မယ်လုံးမမလောက်ဝတ်စားဆိုလည်းအဲ့လိုအရင်လိုဝယ်လို့အစင်တော့ပြောင်းဟုတ်ပြီတက်တယ်ဖြတ်တယ်ချက်တယ်ဘလောက်ပဲဟုတ်လို့အလုံးလုံးပဲဘလောက်ပဲရှက်ရှာမှိုင်းဒီအိမ်အတွက်ဖူလုံသွားစားမှရှိ
စေအနာသိမ့်ပြီးတဲ့နောက်ပိုင်းနိုင်ငံရဲ့အချက်အတဲကြောင့်ရင်းနှီးမြှုပ်နှံမှုကြာဆင်းလာလာနဲ့စီးပွားရေးမတည်ငြိမ်မှုတွေဆိုးသက်သက်ဆိုးလာတယ်လို့ပြည်တွင်းစီးပွားရေးသမားတွေကပြောပါတယ်ပြည်သူတွေဟာဘေးကင်းလုံခြုံမှုမရှိတဲ့အပြင်အလုပ်လက်မဲ့ပြဿနာကိုရင်ဆိုင်လာရပြီးတော့အခြေခံစားသုံးကုန်တွေဈေးနှုန်းမြင့်တက်လာတာကြောင့်စားဝတ်နေရေးကျပ်တဲတဲ့ပြဿနာတွေပါဆက်လက်ရင်ဆိုင်လာနေရတာပါ2023ခုနှစ်စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမြမအစည်းအဝေးရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာဆူဆူဝါဝါဆုတ်ယုတ်နေတာလို့ကမ္ဘာ့ဘဏ်ကလည်းအစဉ်ခံစားထုတ်ပြန်ထားပါတယ်။စစ်ကောင်းဆောင်ဗိုလ်ချုပ်မူဂျင်းမင်းအောင်လိုင်းကရုရှားသတင်းဌာနတစ်ခုကိုပြောဆိုထားတာမှာတော့အာဏာသိမ်းပြီးတဲ့နောက်ပိုင်း2023ကနေ2023ခုနှစ်အထိတောက်လျှောက်စည်းဝေးရေးဦးမော်လာတယ်လို့ဆိုပါတယ
်။နန်းလောင်ပြောပြသွားတာပါခင်ဗျာ။တရုတ်ရဲ့ဈေးနှိပ်လက်ဖက်6တွေကြောင့်ပြည်တွင်းလက်ဖက်ဈေးကွက်ထိခိုက်လာတဲ့အကြောင်းမတင်ပြခင်လူတယောက်ကိုစစ်ကောင်စီကရက်ဆက်စွာတပ်ဖြတ်ခဲ့တယ်ဆိုတဲ့သတင်းပေးပို့ချက်ကိုလည်းတင်ပြချင်ပါတယ်။မန္တလေးတိုင်းစင်ကူးမြို့နယ်ရကန်းစင်အနီးမှာတောင်ရကြီးကြီးရွာကအသက်30ဝန်းကျင်အမျိုးသားတဦးကိုစစ်ကောင်စီတပ်ကမေလ14ရက်နေ့မှာဖမ်းဆီးပြီးတော့ခေါင်းဖြတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင်းသတင်းပေးပို့ချက်ကိုအလိမာကတင်ပြထားပါတယ်။ကျွန်တော်တို့ VOA American အတန်ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။ကျွန်တော်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်မှုပြင်ဆင်လာပါတယ်။ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ ကျွန်တော်တို့ VOA ကိုတရင်တွေရေးသားပေးဖို့ကျင်နေဆိုရင်တော့စာရေးသားမယ့် email လိစာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ကျွန်တော်တို့ဒီအခုတခါတင်ပြချင်တာကတော့ခုနကတရင်ပေးဖို့ချက်ကိုကျွန်တော်တို့မထုတ်လွှင့်နိုင်ခင်မှာကျွန်တော်တို့အခြားတရင်ပေးဖို့ချက်တစ်ပုဒ်ကိုလည်းတင်ပြဖို့ရှိပါတယ်။တရုတ်ရဲ့ဈေးနှုန်းလက်ဖက်ကြောက်တွေကြောင့်ပြည်တွင်းလက်ဖက်ဈေးကွက်ထိခိုက်လာတဲ့အကြောင်းကိုပြောပြမှာပါဒီတိုင်းတရုတ်နယ်စပ်မှာရှိတဲ့တရုတ်နယ်စပ်မှာရှိတဲ့အကုန်တွေကပြောတာကတော့တရုတ်နယ်စပ်ကနေဝင်လာနေတဲ့ဈေးသက်သာတဲ့ဒီလက်ဖက်ချောက်အတုတွေနဲ့အရေးသွေးမမီတဲ့လက်ဖက်တွေကြောင့်ပြည်တွင်းလက်ဖက်ဈေးကွက်ကိုအတော်လေးထိခိုက်လာတယ်လို့လက်ဖက် site တောင်သူတွေကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကိုစုံမိုးကျော်ကတင်ပြထားပါတယ်
။ပြည်တွင်းလက်ဖက်ဈေးထက်တဝက်လောက်သက်သာတဲ့တရုတ်နယ်စပ်ကဝင်တဲ့လက်ဖက်အတုတွေကြောင့်ရှမ်းမြောက်ကလက်ဖက်ဆိုင်တောင်သူတွေအပါအဝင်တခြားဒေသကလက်ဖက်ဈေးကွက်ကိုထိခိုက်လာတယ်လို့တောင်သူတွေကပြောပါတယ်။ဈေးရှင်ပြိုင်မရောနိုင်တာကြောင့်လက်ဖက်ကိုအဓိကထားပြီးရောင်းဝယ်ဖောက်ကားနေသူတွေရဲ့ဝင်ငွေနဲ့စားဝတ်နေရေးကိုအဓိကရိုက်ခတ်လာပါတယ်။တရုတ်ကလက်ဖက်အတုလုပ်တာမှာဒေါ်လက်ဖက်လို့ခေါ်တဲ့လက်ဖက်အရိုင်းတွေကိုအသုံးပြုတာရှိသလိုအမျိုးအမည်မသိရတဲ့အရွက်တစ်မျိုးကိုလက်ဖက်အစ်စ်နဲ့ရောပြီးထုတ်လုပ်ကြတာလို့လက်ဖက်ဈေးကွက်ကိုလေ့လာခဲ့သူတူက VOA ကိုပြောပါတယ်ဈေးနှုန်းကလည်းထက်ဝက်လောက်ကွာတဲ့အတွက်ဒီဈေးကွက်ကိုမရှင်နိုင်ကြောင်းသူကပြောပါတယ
်ဒီဈေးကွက်ကိုကျွန်တော်တို့မတိုးနိုင်တဲ့အခါမှာကျွန်တော်တို့ကလုံးဝကိုရောင်းဝယ်ဖောက်ကားမှုလုံးဝလုပ်မရတော့အေးဒီတောင်သူတွေမှာကသူတို့ရတဲ့ဈေးနဲ့ပဲရောတရားပဲရနေရပဲရနောက်ဆုံးအဲ့လိုမျိုးပဲဟိုရောင်းပလိုက်ရတဲ့အနေအထားတွေမှာရှိတယ်ပေါ့နော်ဆိုတော့တရုတ်ကဘာကြောင့်အဲ့လိုလုပ်လဲဆိုတော့သူတို့ကအဓိကအာဆေးအစိုးဆေးတွေဓာတ်ဥဆေးဝါးတွေတုံးပြီးတော့သူတို့ကအဲ့ဒီအရောင်ကိုတင်ပလိုက်တာပေါ့နော်ဆိုတော့လက်ဖက်ကကျွန်တော်တို့ကနတ်နေမှာအာမြန်မာပြည်လူတွေကြိုက်ကြတဲ့အနေအထားမှာရှိတယ်ပေါ့နော်အဲ့လိုရှိတဲ့ခါကျတော့တရုတ်ကအဲ့ဒီဟာကိုဆေးပြင်ပလိုက်တယ်ဆိုတော့တီးတဲ့လူတွေကကျတော့ဒါကိုလက်ဖက်အတုမှန်တော့အာလူတိုင်းတီးတယ်ဒါပေမဲ့လည်းအာတရုတ်ဈေးကွက်ကပို့ပြီးတော့ဖောက်နိုင်တယ်ဈေးပေါ်လို့ပေါ့နော်အဓိကကတော့နောက်တစ်ခုကအမြင်လှတယ်ပေါ့နော
်လက်ဖက်အစ်စ်နဲ့ခွဲလို့မရအောင်အနံ့အရသာချွတ်ဆွတ်တူနေတဲ့ဒီလက်ဖက်ကြောက်အတုတွေကိုထိန်းချုပ်နိုင်ဖို့လက်ဖက်တောင်သူတွေကစူးစမ်းနေပေမဲ့အခုဆိုရင်ဒီလက်ဖက်ချောက်အတုတွေကပြည်တွင်းဈေးကွက်တစ်ခုလုံးကိုမြန်မာမျိုးသားတွေကိုလာတယ်လို့ဆိုပါတယ်။ဒါကြီးနေဆက်ဖြတ်ကျော်ပြည်တွင်းလိုက်တယ်လို့အိပိတ်ပြီးနာမည်မျိုးစုံနဲ့တစိကတ်ရောင်းချနေတာပါ။ကိုဗစ်မတိုင်ခင်ကကြက်ငွေမဖောင်းပွသေးတဲ့အတွက်လက်ဖက်ဆိုင်တောင်သူတွေဈေးကောင်းရခဲ့ပါတယ်။အာနာသိမ့်ပြီးကာလမှာလဲကုန်တယ်ပွဲစားတွေကဈေးနှိမ်ဝယ်ယူခဲ့ကြပါတယ်။ရှမ်းမြောက်10-20စစ်စင်ရေးအပြီးမှာတော့တအန်းလက်နက်ကင် TNLA ကတောင်သူတွေမနစ်နာအောင်လက်ဖက်ဈေးကိုထိမ့်ချုပ်ပြီးလက်ဖက်ရွက်စိမ်းနဲ့အခြေခံဈေးနှုန်းတွေကိုတတ်မှတ်ခဲ့ပါတယ်။ဒါပေမဲ့ရန်ကုန်မန္တလေးလိုမြို့ကြီးတွေအထိဝင်လာတဲ့တရုတ်လက်ဖက်အတုတွေကိုထိမ့်နိုင်ဖို့ကတော့လက်လန်းမမီသေးကြောင်းလက်ဖက်ဆိုင်တောင်သူတွေကပြောပါတယ်။ဈေးပေါ်တဲ့လက်ဖက်တွေကတရုတ်အပြင်တခြားအိန္ဒိယနိုင်ငံတွေကလည်းပြည်တွင်းကိုဝင်နေကြောင်းပလောင်လက်ဖက်ဆိုင်ပြိုရေးထုတ်လုပ်ရောင်းချသူများအသင်းရဲ့အထွေထွေအတွင်းရေးမှူးဦးသိန်းထွေးကပြောပါတယ်။ဒါတွေကိုအခွန်ကောက်ပြီးဈေးကွက်ကိုထိန်းသိမ်းတဲ့အကြောင်းသူက VOA ကိုပြောပါတယ်။အဲ
မြန်မာကနေတဲ့ကိုကင်ညာတို့ဗီယက်နမ်တို့တရုတ်ပြည်တို့တွင်းနဲ့အုပ်စုတွေလည်းရှိတယ်လို့ပြရတယ်။အဲ့ဒါတော့ကျွန်တော်တို့ကတော့ဒါကတော့
ဒီနေ့32ရက်သားမြန်မာမျိုးသားတွေကိုယာယီနေဆက်ဖြတ်ကျော်ကန့်တတ်လိုက်တယ်လို
့
ရှမ်းမြောက်ဒေသမှာစံတိတ်ကိုကြက်တသိန်းလောက်ပေးဝယ်နေရလို့လက်ဖက်ခူးသူတွေလည်းပြပထွက်ပြီးအလုရှာလာကြပါတယ်လုံသားရှားပါလာတဲ့အတွက်လက်ဖက်အထွက်နေပြီးတောင်သူတွေကအထွေထွေကုန်စည်နှုန်းကိုလိုက်မမီတဲ့အခြေအနေဖြစ်လာကြပါတယ
်ကိုစုံမို့ကျော်ဖြစ်ပါတယ်ခင်ဗျာမကြခင်အပတ်စဉ်ကဏ္ဍတွေတင်ဆက်ဖို့ရှိနေပါတယ်အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာရရှိဖို့ခက်ခဲတဲ့ပညာသင်စုကိုရလိုက်တဲ့အတွက်ပညာရှင်တယောက်ဖြစ်ချင်တဲ့သူ့အိမ်မက်ကိုအကောင့်ထဲပေါ်နိုင်တော့မှာဖြစ်တယ်လို့ဒီနှစ် Paul and Daisy Soros Fellowship ပညာသင်စုကိုရရှိခဲ့သူကိုကျော်စန်းလိုင်ကပြောပါတယ်အမေရိကန်ပြည်ထောင်စုကိုဒုက္ခသည်အဖြစ်ရောက်ရှိလာခဲ့ပြီးနှစ်ပိုင်းအတွင်းမှာပဲ BA ဘွဲ့ရရှိခဲ့သလိုမကြခင်ထိတ်တန်းတက္ကသိုလ်ကြီးတစ်ခုမှာ PhD ပါရဂူဘွဲရဖို့ကြိုးပမ်းနေတဲ့ကိုကျော်စန်းလိုင်ကိုမေးမြန်းပြီးမက်ခင်ဖြူတွေကတင်ပြထားပါတယ
်။အမေရိကန်ပြည်ထောင်စုကိုလူငယ်နဲ့နှစ်နှစ်ကျော်ကမှဒုက္ခတွေဖြစ်နေရောက်လာခဲ့တဲ့ရခိုင်တိုင်းသားလူငယ်ကိုကျော်စန်းလိုင်ဟာတိမကြခင်လပိုင်းအတွင်းမှာတော့အမေရိကန်ထိပ်တန်းတက္ကသိုလ်ကြီးတစ်ခုဖြစ်တဲ့ခေါ်နေတက္ကသိုလ်မှာနိုင်ငံရေးသိပ္ပံဘာသာရပ်နဲ့ PhD ပညာကိုသင်ယူတော့မှာပါ။အခုလိုအခြေအနေမျိုးကိုသူ့လွယ်လွယ်ကူကူရခဲ့တာတော့မဟုတ်ပါဘူး။အမေရိကန်ကိုဆားရောက်တဲ့2022ခုနှစ်မှာပဲပထမအဆင့် BA ဘွဲ့ရအောင်အပူပြင်းကြိုးပမ်းခဲ့ရပါတယ်။အခက်အခဲတွေများလို့ကျောင်းတက်မဲ့အိမ်မက်မဖြစ်နိုင်တော့ဘူးလို့တောင်တွေးမိတဲ့အချိန်တွေရှိတယ်လို့ကိုကျော်ဆန်းလိုင်ကပြောပြပါတယ်
။ကျွန်တော်ကျောင်းတက်ဖို့အတွက်တောက်လျှောက်လောက်တာပေါ့နော်ကျွန်တော်ကတော့ကျောင်းတက်မယ်ဆိုတဲ့ဟာကိုပြီးတော့အဲ့ဟာကျောင်းဒီအမေရိကန်မှာရှိတဲ့တက်သူတစ်ခုချင်းစီပေါ့နော်ဆေးရတက်သူကနေပြီးတော့ faculty member ပေါ့ဒီ professor အနည်းဆုံး30ကနေ50လောက်တော့ကျောင်းမှာတော့ထိမယ်ချင်တယ်။အကုန် email ပို့တာပေါ့နော်အဲ့မဲ့သူတို့ကလည်းဘာဖြစ်လဲဆိုတော့အရန်လုတ်ပေးရှင်တယ်ပေါ့နော်သူတို့တက်ကူကိုလုတ်ပေးရှင်တယ်ဝန်ရောင်းလုတ်ပေးရှင်တယ်ဘာဖြစ်တယ်ပြီးမဲ့ပတနာကသူတို့ရဲ့ဒီ bureaucrat ပေါ့နော်ဒီမှာလဲ education ရဲ့ဒီ official transcript လို့ရယ်ဆိုရဲဟာကကြတော့ပြီးတော့ကိုတက်ထားတဲ့ဟာ official လို့ရယ်ပေါ့နော်ဒီစာရွက်စာတမ်းတွေကတရားတွေမရှိပါတော့သူတို့ကမလုတ်ပေးနိုင်ဘူးပေါ့အဲ့တော့မလုတ်ပေးနိုင်ဘူးဆိုတဲ့ဟာကကျွန်တော်က February လရောက်ပြီးကဆိုရင်ကျွန်တော်ကဒီ December ထိအောင်ပေါ့ဖေလာလောက်ထိအောင်အာလုံးဝပါလေငါကြောင်းတက်လို့ရတော့မဟုတ်တော့ဘူးဆိုတော့အရှင်နေတော့ရောက်သွားဆုံးပေါ်ရှိမှာဘာကြောင့်လဲဆိုတော့ဘလို့မလုံးလုံးမရဘူးပေါ့နော်ဒါဆိုရင်ကျွန်တော်ကဆိုတော့ဒီဟာဝေးတက်သူကိုကျွန်တော်အီးမေးလ်ပို့တာပေါ့နော်အီးမေးလ်ပို့ပြီးတော့ကျွန်တော်အရှင်နေပြောပြတာပေါ့ပြီးတော့ဒီ ISOS Center ကိုလည်းအီးမေးလ်ပို့တယ်ကျွန်တော်အရှင်နေပြောပြတယ်ပြောပြတဲ့အချိန်မှာသူတို့ကတော့ okay ဘာလို့စူးစမ်းပေးမယ်ပေါ့အဲဒါပေမဲ့ officially ဒါကိုမင်းပြန်လျှောက်ဆိုပြီးတော့သူကပြန်လျှောက်ခိုင်းတာပေါ့ဒီမှာပြန်ပြီးတော့ November 15ရက်နေ့မှာပြန်လျှောက်တာပြန်လျှောက်တော့ December လစင်ငါရလောက်ထိအောင်ကျွန်တော်မသိရနိုင်တဲ့ကို2020လောက်မှာကျွန်တော် officially သိရတယ်ကျွန်တော် Hawaii ကိုဒီ December 30ရက်နေ့မှာ DC ကထွက်လာပြီးတော့ဒီ Hawaii ကိုတရက်နေ့ရောက်တယ်ပေါ့
ပုံမှန်အဖြစ်၄နှစ်လောက်အချိန်ယူလေ့လာရတဲ့ BA ဘွဲ့ကိုသူကတော့တစ်နှစ်ခွဲအတွင်းမှာရအောင်ယူခဲ့ပါတယ် American ပြည်ထောင်စု Hawaii တက္ကသိုလ်မှာ BA ပညာသင်ကြားနေတဲ့အချိန်မှာလည်း PhD ဘွဲ့ဆက်ယူနိုင်ဖို့အတွက်ပြင်ဆင်မှုတွေကိုမနာတမ်းလုပ်ခဲ့ပါတယ်သူရဲ့မပြတ်အားထုတ်မှုအကျိုးရလဒ်ကတော့အမေရိကန်ပြည်တော်စုမှာဒုက္ခတဲ့ဒါမှမဟုတ်အချောင်းမျိုးမျိုးနဲ့ခိုလုံခွင့်ယူထားကြတဲ့လူငယ်တွေထောင်ထဲကြီးရှောက်ကြတဲ့အထက်ကလူဦးရေ၁၀ကနန်းလောက်ကသာရွေးချယ်ပေးရတဲ့ Paul and Daisy Suras Fellowship ပညာသင်ဆုကိုဒီနှစ်2024ခုနှစ်မှာရရှိလိုက်တာပါပဲ။ဒါဟာဖြင့်2016ခုနှစ်နောက်ပိုင်းမြန်မာနိုင်ငံကလူငယ်တူရအောင်ရခဲ့ဒီပညာသင်ဆုကိုပထမဆုံးအချိန်ပြန်ရတာဖြစ်တယ်လို့မြန်မာစာနယ်ဇင်းသမားတယောက်အနေနဲ့ကတော့ကုကျော်ဆန်းလိုင်ကပထမဆုံးရရှိလိုက်တာပါ။ဒီပညာသင်ဆုရလိုက်တဲ့အတွက်အထင်ကြီးခေါင်းနဲ့တက္ကသိုလ်ကြီးမှလမ်းမဲ့ဩဂတ်စလကစပြီးတော့ PhD ဘွဲ့အတွက်ကျောင်းစာတက်ရတော့မှာပါ။
ကျွန်တော်ကတော့ဒီနိုင်ငံသိပ္ပံနဲ့ပေါ့နိုင်ငံသိပ္ပံနဲ့ဒီ Cornell University ရဲ့ဒီမှာကြတော့ဒီ Government Department of Government ပေါ့ဒါပေမဲ့တော့နိုင်ငံသိပ္ပံနဲ့အတူတူပဲဒီတချို့ဟာတွေကြတော့ Government လို့ခေါ်တယ်တချို့ကတော့ Political Science ပေါ့ဆိုတော့အိမ်မှာကျွန်တော်ကနေပြီးတော့ဒီ Four Semester မှာစမှာပဲပေါ့ဒီ Scholarship နဲ့ပေါ့
ကိုကျော်ဆန်းလိုင်ဟာရခိုင်ပြည်နယ်မြောက်ဦးမြို့ကနွမ်းပါတဲ့ကြေးရွာငယ်လေးတစ်ခုမှာမွေးဖွားကြီးပြင်းခဲ့ပြီးမိဘတွေကလည်းအတန်းပညာမတက်ကြပါဘူးအခြေခံပညာကိုရခိုင်ပြည်နယ်ပရိုက်တာအကြောင်းတစ်ခုမှာတူတင်ယူခဲ့ပါတယ်အခုချိန်မှာအမေရိကန်ပြည်ထောင်စုကအထင်ကြီးတက္ကသိုလ်ကြီးတစ်ခုမှာ PhD ဘွဲ့တက်ခွင့်ရမယ်လို့မမျှော်လင့်ခဲ့ပေမဲ့လို့လည်းငငယ်ကလေးကပညာတက်တယောက်ဖြစ်ချင်တာကတော့သူ့ရဲ့အိမ်မက်ပါပဲလို့ကိုကျော်ဆန်းလိုင်ကပြောပြပါတယ်
ပြောရရင်ကျွန်တော်ကဒီကျွန်တော်အင်ကပေါ့နော်ကျွန်တော်အဖေမေကအကြောင်းကမတက်ဘူးပေါ့နော်တို့ကျွန်တော်ဆိုရင်ကျွန်တော်ရွာနာပဲဝန်းကျင်ကဆိုကျွန်တော်မေကဈေးရောင်းပါပေါ့နော်ပြီးတော့ကျွန်တော်က၄တန်းမှာဆိုတော့ကျွန်တော်တို့ရွာမှာကြတော့၃တန်းပဲတက်လို့ရတယ်ပေါ့၄တန်းဆိုတာနဲ့တခြားနေရာမှာစောင်းဝေးသွားဖြည့်ရတယ်ပေါ့နော်တို့ရဲ့မှာကြတော့အဲ့ဘာလဲမုံလာတန်းကြောင်းခွေပေါ့နော်အရှင်ဆိုမုံလာတန်းကြောင်းခွေပဲရှိရပေါ့ဆိုတော့၄တန်းတက်ပြီးပြီဆိုရင်ကျွန်တော်တို့မှာကြတော့အင်ကလူတွေကပြေစမတက်နိုင်တော့ဘူးပဲဆက်လည်းမရှိဘူးပေါ့နော်ဒါဆိုရင်ကျွန်တော်ဒီအင်းမှာကြတော့ဘုရားဣတအကြောင်းရှိရပေါ့နော်ဘုရားဣတအကြောင်းကိုပို့ပေးရပေါ့နော်အင်းမှာကျွန်တော်ငါးတန်းကနေပြီးတော့စေတန်းထိအောင်ကြောင်းတက်တာပေါ့အင်းမှာဘုရားဣတအကြောင်းမှာကုန်းကြောင်းမှာနေပြီးတော့ငါးတန်းကနေစေတန်းထိအောင်ကြောင်းတက်ခဲ့ရပေါ့အဲ့တော့ကျွန်တော်မှာတော့အမေရန်တစ်ခုရှိရပေါ့နော်ဘာရှိလဲဆိုတော့ဒီငါတရက်နိုင်ငံခြားကိုကြောင်းတက်ရနိုင်ငံခြားဆိုတာဘယ်နိုင်ငံလဲမသိဘူးပေါ့ဆိုတော့နိုင်ငံခြားမှာကြောင်းတက်ရှင်တယ်ပေါ့ဒါအဲ့လိုပုံစံမျိုးတော့ရှိရပေါ့ပြီးတော့အင်းကလူတွေကိုလည်းကြောင်းပြီးအောင်လုပ်ပြရှင်တယ်ပေါ့နော်ပြီးတော့ကိုကလည်းပညာရေးကိုစိတ်ဝင်စားတယ်လေးလိုက်ရတာလို့ပြီးတော့ပုံစံမျိုးပေါ့နော် explore လုပ်ရတာတော့အရင်စိတ်ဝင်စားတယ်ပေါ့နော်ပြီးတော့ဒီကြောင်းဆက်တဲ့ data ကငါ့အတွက်အကောင်းဆုံးဖြစ်မယ်ပေါ့အဲ့ဒီမှာပြန်ပြီးတော့ဆုံးဖြတ်လိုက်တာပေါ့
မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းရင်ကပြည်တွင်သတင်းတောက်တူဖြစ်တဲ့ကိုကျော်ဆန်းလိုက်ဟာသတင်းသမားတွေကိုဖမ်းဆီးဖိနှိပ်ဖိအားပေးတာတွေတိုးလာချိန်မှာတော့အိန္ဒိချင်းထိုင်းနိုင်ငံကိုထွက်ပြေးခဲ့ရပါတယ်။ထိုင်းနိုင်ငံမှာနေထိုင်နေစဉ်အတွင်းအလွတ်သတင်းသမားတယောက်အနေနဲ့နိုင်ငံခြားသတင်းစာဆောင်တွေမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းဆောင်မတွေရေးခဲ့တယ်လို့သတင်းလွတ်လပ်ခွင့်ဆိုင်ရာဆွေးနွေးပွဲတွေမှာလည်းပါဝင်ခဲ့ပါတယ်။လှတန်ကြားထိုင်းနိုင်ငံမှာနေခဲ့ပြီးတော့မှပညာရှင်တယောက်ဖြစ်ချင်တဲ့သူ့ရဲ့အိမ်မက်ကိုအောက်ထည့်ဖော်ဖို့အမေရိကန်ပြည်တော်စုကိုထွက်ခွာဖို့ဆုံးဖြတ်ခဲ့တာလို့သူကပြောပြပါတယ်။ဒီလိုအိမ်မက်တွေကိုအကောင့်ထဲဖော်ဖို့ကြိုးစားနေချိန်မှာရဖို့ခက်ခဲလာတဲ့ Paul and Daisy Suras Fellowship ပညာသင်ဆုချီးမြှင့်ခံရတာကသူ့အတွက်တော့အများကြီးအထောက်အကူဖြစ်စေတယ်လို့ကိုကျော်ဆက်လိုက်ကပြောပါတယ်
။အများကြီးအထောက်ပံ့ပူးပြူးတယ်လို့ပြောလို့ရတယ်ပေါ့နော်။ဒီမှာကဒီ scholarship ရတယ်ဆိုတော့ဥပမာ PhD Debo Program ရောက်တဲ့အချိန်မှာဒီမှာ scholarship ကတောင်းတော့ပေးရပေါ့ဒါပေမဲ့တောင်းက scholarship ကရှောင်းနေစာကိုအပြည့်ပေးရပေါ့ဒီမှာပေးပြီမဲ့သူက GATA ဆိုတာရှိရပေါ့နော် teaching assistant လုပ်ရတာကတော့ဒီ graduate assistant ဆိုတဲ့ဒီမှာ research assistant လုပ်ရတာတော့အဲ့လိုမျိုးမျိုးနဲ့ပါတာပေါ့နော်တောင်းကတော့ကျွန်တော်ကတော့ full scholarship နဲ့နှစ်နှစ်ရတယ်အဲ့လိုမျိုး GATA နဲ့၄နှစ်လုပ်ရမယ်ပေါ့နော်ဒါပေမဲ့ဒီ scholarship ရတော့တော့ကျွန်တော်က GATA က၄နှစ်လုပ်စီရမှာလို့တော့ပေါ့ကျွန်တော်က၂နှစ်ပဲလုပ်ရတော့မယ်။တောင်းက scholarship တစ်ခု၂နှစ်ရယ်၊ဒီက scholarship ၂နှစ်ရယ်ဆိုတော့၄နှစ်စာကကျွန်တော်ရဲ့စာရယ်ကျွန်တော်လို့ရှင်တဲ့ဟာကိုအတိအကျ focus ထားပြီးတော့လုပ်လို့ရသွားတယ်ဆိုတော့သဘောဖြစ်တာပေါ့။ဒါကအမှန်ပြောရရင်ဒီမှာ American မှာအရင်ရှားတယ်ပေါ့နော်။အဲ့လိုမျိုးဒီ PhD program မှာ၄နှစ်ကိုဘာမှဒီမျိုးစာပဲတစ်ခုနဲ့ဒီကိုလို့ရှင်တာတဲ့ဒီစာရေးတာတော့ဖြစ်ဖြစ်ပေါ့နော်။အဲ့လိုမျိုးတောက်လျှောက်ကိုလို့ရှင်တဲ့ဟာလုပ်ရတယ်ဆိုတဲ့ဟာကတော့အရင်ရှားတယ်လို့ပြောလို့ရတယ်။ဆိုတော့အရင်အထောက်အကူပြုတာပေါ့။
ပညာကိုခက်ခက်ခဲခဲရအောင်သင်ယူခဲ့ရတဲ့သူတယောက်အနေနဲ့တခြားသောပညာရေးအခွင့်အလမ်းနည်းပါးသူတွေပညာသင်ခွင့်မရတဲ့လူငယ်တွေကိုတစ်ချိန်မှာပြန်ပြီးတော့ကူညီပေးသွားခြင်းနဲ့လို့လည်းကိုကျော်ဆန်းနိုင်ကပြောပါတယ်
။ကျွန်တော်ကောင်းထဲမှာ prosperity နဲ့ထားထားရပေါ့နော်။ကျွန်တော်ဒီချောင်းထဲအတွက်မှာတောင်းပြီးအောင်လုပ်မယ်ပေါ့။အဲ့တော့ဒီပြီးအောင်လုပ်ပြီးမှပဲဒုတိယတစ်ဆန့်နေတဲ့တော့ကျွန်တော်ကဒီဘယ်လိုပြောမလဲဆိုတော့ချောင်းတစ်ချောင်းလုံးရှက်တယ်ပေါ့နော်။ဟိုမှာဒီတက္ကသိုလ်တစ်ခုဥလိုပုံစံမျိုးဒီကိုဒေသမှာပေါ့နော်။လိုပုံစံမျိုးတောင်း education assessment ရတဲ့လူတွေလိုပုံစံမျိုးကိုကျုံထားတဲ့ပုံစံမျိုးမဖြစ်ရအောင်ဘောနော်ဆိုတော့ကျွန်တော်ကငါစူးစမ်းခဲ့ရပဲ mainly ဒီလိုပုံစံမျိုးစူးစမ်းဆိုတဲ့ပုံစံမျိုးတော့မဟုတ်ဘူးဘောနော်ကျွန်တော်ကဒီ lunch အဲ့လိုပုံစံမျိုး lunch ပေးပြီးတော့ကို locate တဲ့အကိုရတဲ့ education assess ကိုအဲ့လိုပုံစံမျိုးလုံးပေးရှင်တာတော့စစ်ဆန်တာတော့အငွေကလေးကရှိရဘောနော်ငွေကလေးကရှိရဒီကြောင်းတစ်ကြောင်းတော့လုံးရှင်တယ်ဘောနော်ဒီဥမာ2035မှာတိုင်ခံလောက်ပေါ့ဒါတော့ကျွန်တော်ရဲ့ second plan ပေါ့နော်အဲ့တော့ဖြစ်လာနိုင်မလားမဖြစ်လာနိုင်ဘူးလားဆိုတဲ့ဟာကြတော့လက်ရှိကျွန်တော်ဘယ်လိုပုံစံမျိုးစ조사မလဲပေါ့နော်ဘယ်လောက်ထိအောင်ကျွန်တော်ရောက်နိုင်မလဲဆိုတဲ့အပေါ်မှာတော့အများကြီးမုန်တေပါလိမ့်မယ်လို့ကျွန်တော်ကတော့မြင်တာပေါ့
မိခင်ပြည်တော်စုကိုဒုက္ခတဲ့အဖြစ်ရောက်လာပြီမဲ့အားငယ်စရာမလိုပဲရှင်မန်းချက်ခိုင်ခိုင်မာမာနဲ့ကြိုးပမ်းအားထုတ်ရင်းအခွင့်အလမ်းတွေဆိုတာရှိနေတယ်ဆိုတာကတော့ကိုကျော်ဆက်လိုက်ကတာရကတစ်ခုပဲဖြစ်ပါတယ်ဒီနေ့မှာသူ့ရဲ့ရီမန်းချက်အိမ်မက်တွေအပြည့်အဝအကောင့်ထဲပေါ်လာတဲ့အထိအများကြီးဆက်ပြီးတော့စူးစမ်းသွားရအောင်မယ်လို့လဲကိုကျော်ဆန်းလိုက်ကပြောပါရရှင
်။မက်ခင်ဖြူတွေစူးစီးတင်ပြခဲ့တာပါခင်ဗျာ။အခုတော့မန္တလေးတိုင်းဘက်ကအခြေအနေကိုကြည့်အောင်ပါ။မန္တလေးတိုင်းစင်ကူးမြို့နယ်ရကန်းစင်တောင်အနီးတောင်ရကြီးကျေးရွာကအသက်30ဝန်းကျင်အမျိုးသားတဦးကိုစစ်ကောင်စီတပ်တွေကမေလ14ရက်နေ့မှာဖမ်းဆီးခေါင်းဖြတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့အလိမ္မာကတင်ပြထားပါတယ
်မေလ14ရက်နေ့နေ့လယ်မှာစင်ကူးမြို့နယ်ရကန်းစင်တောင်မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ကတောင်ရကြီးကျေးရွာကိုဝင်ရောက်ခဲ့တာပါတောင်ရကြီးကျေးရွာကဒေသခံတွေကစစ်ကောင်စီတပ်ဝင်လာစဉ်ထွက်ပြေးကြပေမဲ့ကိုမျိုးစော်ဦးကိုဖမ်းမိသွားပြီးတော့တပ်ဖြတ်ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေကကိုမျိုးစော်ဦးကိုကောင်းဖြတ်တက်ခတာဖြစ်ပြီးတော့ဥကောင်းကိုအိရှိကတိုက်မှာဆွတ်ထားခဲ့တာဖြစ်တယ်လူဒေသခံတဦးကအခုလို့ပြောပါတယ
်။ဘော်ရီကတော့မြေပြင်မှာပဲပြစ်ထားခဲ့ပြီးတော့ကျွန်တော်တို့ကောင်းမိုင်းကိုတော့ကျွန်တော်တို့ဟိုဖြတ်ပြီးတဲ့အခါကျတော့သူတို့ခြံတိုင်းအိတ်ကို11ဘောက်ကနေဖို့ဆွတ်သွားတယ်ဖို့ဆိုင်သွားတယ်ဗျာ။ကျွန်တော်တို့ကြောင်ကနွားဘက်မှာတခါဖြစ်ခဲ့ဘူးလေဗျာ။သူဖြစ်တဲ့ရွာနဲ့အခုခုဖြစ်တဲ့ရွာနဲ့တောင်ဘက်မြောက်ဘက်လေးဗျာ။၃လလောက်တော့ရှိတော့ပြီဗျာ။အဲ့ဘက်မှာတော့ဒီလိုပဲတယောက်ပဲသူကတော့ခြုံထဲမှာကျွန်တော်လမ်းပေးရခြုံထဲမှာခေါင်းပြပြထားခဲ့တာဘော်ဒီနဲ့ခေါင်းထဲကတော့ပြက်လျက်ပဲဗျ
စစ်ကောင်စီတပ်တွေကစကိုင်းတိုင်းတဲကတခြားဒေသတွေမှာလည်းဒေသခံတဲ့ဒေါ်လာရေးတပ်ဖွဲ့ဝင်တချို့ကိုခန္ဓာကိုယ်အပိုင်းပိုင်းဖြတ်တောက်တက်ဖြတ်တာခေါင်းဖြတ်တက်တာတွေလုပ်ခဲ့ကြလိမ့်ရှိပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူးဒီလိုဥပဒေမဲ့တရားလက်လွတ်တပ်ဖြတ်မှုတွေနဲ့ပတ်သက်လို့ရှေ့နေတဲ့ဦးကတော့အခုလိုပြောပါတယ်
ေကာလမင်းနေရာမှာပဲဒီမှာဖြစ်ခဲ့ဖြစ်ခဲ့ဘလို့အကြောင်းညာနဲ့ဖြစ်ခဲ့ဖြစ်ခဲ့ပြမှုကျွလွန်တဲ့သူကပြမှုကျွလွန်တာကိုအရေးယူခံရမယ်ဒီပြမှုကျွလွန်မှုအတွက်ဆက်ဆက်ပြီးတော့ခိုင်းပြရင်လည်းခိုင်းပြတဲ့သူကအဲ့ဒီပြမှုနဲ့ပတ်သက်လို့အရေးယူခံရမယ်ကျွန်တော်တို့ဒီကွန်ဗင်းရှင်းပြပဲဖြစ်စီဒီတဲ့တိုင်းပြည်ရဲ့ဒီတဲ့ဥပဒေရပဲဖြစ်စီပြမှုကျွလွန်နေတော့ဒါကမှုနဲ့ပတ်သက်ရင်ဘယ်ချင်းကမှလို့အရေးယူခံရမှာပါဒီရုပ်ရည်နေရာမှာရာဇဝမှုမှာကလာစိကန်တာရှိတဲ့အတွက်ဆက်ဆိုင်ရာကျွန်တော်တို့အခြေအနေတင်တာဝန်ပြုပြီးတော့ပြန်ပြီးတော့ဒီဖို့ပတ်သက်မှတ်ရနေတဲ့ပြန်တရားစေပြန်မှာဖြစ်ပါတယ်။ကာလဝန်ပြုပြီးတော့နိုင်ငံသားတယောက်ကိုလူသားလုံးနဲ့ဆက်ဆံနေတဲ့ဒီမြင့်ကံကသူကလောက်ဆောင်တဲ့ကိစ္စတွေရာဇဝမှုကျွလွန်တဲ့ကိစ္စတွေကရာဇဝမှုကျွလွန်တာပဲဖြစ်ပါတယ်။အလိုအဖွဲ့အစည်းဘလိုပုံကိုဖြစ်ဖြစ်ရာဇမှုကျူးလွန်ရင်ကျူးလွန်တဲ့ရာဇမှုကိုအချိန်ကြာရင်ကျွန်တော်မှတ်တမ်းမှတ်ရရင်လည်းအရေးယူရမှာဖြစ်ပါတယ်
။စကိုင်းတိုင်းကဒေသတွေမှာစစ်ကောင်စီတပ်တွေနဲ့တော်လိုင်းရဲတပ်တွေထိတွေ့တိုက်ပွဲဖြစ်တာတွေရှိသလိုစစ်ကောင်စီတပ်တွေကကျေးရွာတွေကိုစစ်ကြောင်းထုံပြီးရှို့ဖျက်ဆီးတာဒေသခံတွေကိုဖမ်းဆီးတပ်ဖြတ်တာတွေလုပ်နေတာကြောင့်တချို့ကျေးရွာတွေကိုစစ်ဘေးရှောင်ကြရတာနှစ်နဲ့ချီရှိနေကြပြီဖြစ်ပါတယ်။စစ်ကောင်စီကတော့အဲ့ဒီကြေးရွာတွေကိုတော်လည်းတပ်ဖွဲ့တွေရှိတာကြောင့်နယ်မြေရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်ရှင်
။ VOA American အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြပြိုင်နက်ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာပြည်ပြည်ကြုံပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာပြည်ရဲ့တောက်ကြနေမနက်ခင်း VOA အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလောအစီအစဉ်တွေတင်ဆက်သွားဖို့ရှိတဲ့တဲ့အရင်ဦးဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့စကိုင်းတိုင်းကစိန်ခေါ်မှုများအကြောင်းသုံးသပ်ထားပါတယ်။စကိုင်းတိုင်းမှာ Federal Unit တည်ထောင်ရေးအတွက်စိန်ခေါ်မှုအများအပြားကိုရင်ဆိုင်နေရကြောင်းဦးအောင်ခင်ကရေးသားတင်ဆက်ထားပါတယ်ခင်ဗျာ
။စကိုင်းတိုင်းမှာဆက်အာဏာရှင်တိုက်ဖျက်ရေးအရှင်အဟုန်ပြင်းထန်နေတာကိုလူသိများပါတယ်။အခုထိစစ်ကောင်စီစနစ်ရေးပြည်သူဆန္ဒပြပွဲတွေကျင်းပနေတုန်းပါပဲစစ်ကောင်စီရဲ့ဖိနှိပ်ညှဉ်းပန်းမှုကိုအများဆုံးခံရတဲ့ဒေသလည်းဖြစ်ပါတယ်လူခွင့်ရေးချိုးဖျက်ခံရမှုအများဆုံးဖြစ်တယ်လို့မနစ်ကထုတ်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အစည်းအခမ်းစာမှာဖော်ပြထားပါတယ်မနစ်ကတပ်ခံလိုက်ရတဲ့အရသား1300ကျော်မှာစကိုင်းတိုင်းကတင်1000ကျော်ပါဝင်ပါလေဒါပေမဲ့စကိုင်းဟာမတွတ်မဆုတ်စစ်အာဏာရှင်ချိန်မှုန်းရေးတိုက်ပွဲကိုဆင်နွှဲနေတုန်းပါပဲနိုင်ငံရေးစစ်ရေးစီးပွားရေးလူမှုရေးဆိုင်ရာစိန်ခေါ်မှုမျိုးစုံကိုရင်ဆိုင်ရင်း Federal Democracy စနစ်တည်ဆောင်ရေးအတွက်ကြိုးပမ်းနေပါတယ်ကြာကာလဖွဲ့စည်းပုံအချုပ်ပုံအခြေခံဥပဒေကိုရေးဆွဲမဲ့58ဦးအဖွဲ့ကိုဖွဲ့စည်းလိုက်ကြောင်းစကိုင်း Federal Unit က February လကကြေညာပါတယ်online ကလုတ်တဲ့အစီအစဉ်မှုနယ်မြေတွေမှာလက်တက်လုပ်ဖို့အခက်အခဲရှိနိုင်တယ်လို့ဒေသခံအဖွဲ့108ဖွဲ့ကကန့်ကွက်တာမျိုးကိုဆွေးနွေးဖြေရှင်းပြီးဒီမိုကရေစီစနစ်ကိုလက်တွေ့ကျင့်သုံးဖို့ကြိုးပမ်းနေပါတယ်မတူတာကိုဆွေးနွေးညှိနှိုင်းပြီးဖြေရှင်းတဲ့ဓလေ့ကိုပြုစုပြောဆောင်ဖို့လိုပါတယ်ပြောင်းချစစ်ကံနေတမယိုးချစစ်ပွဲအဆင့်ကိုကူးပြောင်းလာမယ်လို့မျှော်လင့်သူတွေဟာမြို့သိမ်းတိုက်ပွဲဆင်နွှဲနိုင်လိမ့်မယ်လို့မျှော်လင့်ကြပါတယ်။ဒါပေမဲ့လက်နက်ခဲယမ်းလိုအပ်ချက်ရှိနေတဲ့တွန်လိုင်းရေးတပ်တွေအတွက်မြို့သိမ်းတိုက်ပွဲဟာအပြောလွယ်သလောက်လုပ်ရခဲ့လိမ့်မယ်လို့ဇန်နဝါရီလ12ရက်နေ့ထုတ်ဒူမီစာဆောင်မှာသုံးသပ်ပါတယ်။စစ်ကောင်စီရဲ့စစ်ကြောင်းတွေကိုဟန်တားနိုင်ဖို့တောင်းအခက်အခဲရှိနေပုံရပါတယ်။မကြာမီကပဲရန်ရရှိတဲ့စစ်ကြောင်းကမ်းပလူမြို့နယ်ကိုဝင်ရောက်ပြီးအထိုင်ချကြောင်းဧပြီလ29ရက်နေ့ထုတ်အရာဝတီမှာပေါ်ပြပါတယ်ဧပြီလ13ရက်နေ့ကလည်းအရာတော်မြို့နယ်အနောက်မြောက်ပိုင်းကကျေးရွာအပြုတ်ကိုစက္ကဆစစ်ကြောင်းဝင်လာပြီး ယူဝါဒအချို့ကိုတတ်ပြတ်ပြီးအိမ်တွေကိုမိရှို့သွားပါတယ်။ဒေချောင်းကလည်းတိုက်ခိုက်တဲ့အတွက်အယတ်သားအသေးပြောက်ရှိပါတယ်။စစ်တပ်ကမိရှို့တဲ့အိုးအိမ်ပေါင်း 9,000 နီးပါးရှိလို့မိရှို့ဖြစ်စည်းခံရမှုအများဆုံးဒေသလည်းဖြစ်ပါတယ်။စစ်ရှောင်တဲ့ဒုက္ခတဲ့ဥယျာဉ်ကလည်း 9,000 လောက်ရှိနေပါပြီ။တပီလုံးကစစ်ဘေးရှောင်ဥယျာဉ်ရဲ့40ရာခိုင်နှုန်းဟာစကိုင်းတိုင်းမှာရှိနေပါတယ်စကိုင်းတိုင်းမှာမြို့နယ်38နယ်လူဦးရေ5သန်းကျော်ရှိတာမူစစ်ရေးနိုင်ငံရေးမှာစုစည်းနိုင်ရင်စုစည်းနိုင်တယ်လို့အင်အားကြီးမားလာမဲ့ဒေသဖြစ်ပါတယ်နာမည်အမျိုးမျိုးနဲ့ဒေသအလိုက်ဖွဲ့စည်းထားတဲ့တော်လိုင်းရဲ့အဖွဲ့ပေါင်း90နီးပါးရှိကြောင်းသိရပါတယ်မြို့နယ်တနေမှာအနည်းဆုံး5ဖွဲ့လောက်ရှိပြီးတော်လှန်စစ်ဆင်နွှဲနေကြပါတယ်။အရှိန်အဟုန်အပြင်းထန်ဆုံးလို့ဆိုနိုင်ပါတယ်။တပြည်လုံးမှာဖြစ်ပွားနေတဲ့တိုက်ပွဲစုစုပေါင်းရဲ့35ရာခိုင်နှုန်းဟာစကိုင်းတိုင်းမှာဖြစ်ပွားနေတာပါ။ဒါကြောင့်ဒေသတင်ညာရေးကိုစကားဆဝန်ကြီးချုပ်ဦးမြတ်ကျော်ကမကြာခဏပြောနေတာဖြစ်ပုံရပါတယ်။တော်လှန်ရေးလှုပ်ရင်ရန်ပုံငွေလိုပါတယ်။ဒါကြောင့်ရမုံငွေရှာတဲ့စစ်စေးရေးဂိတ်တွေစကိုင်းတိုင်းမှာအများဆုံးလို့မလကိုရနေထုတူမီတော်လိုင်းရေးစာဆောင်ကဆိုပါတယ်။လမ်းပေါ်မှာသွာလာနေတဲ့ကားတွေကိုဆက်ကြီးကောက်တာဖြစ်ပါတယ်။ NUG ကာကွယ်ရေးဌာနနဲ့မြို့နယ်ပြည်သူ့အုပ်ချုပ်ရေးဌာနရဲ့ခွင့်ပြုချက်မရဘဲလမ်းဂိတ်တွေမှာငွေမကောက်ဖို့စကိုင်းတိုင်းပအဖာအဖွဲ့ကမလ10ရက်နေ့ကအမိန့်ထုတ်တာပါတယ်။လုံးကလေးနေက NUG တင်းချုပ်နေပြီ52မြို့နယ်မှာအခွန်ငွေကျပ်တန်းပေါင်း900နီးပါးအခောက်ခံရရှိတယ်လို့သိရပါတယ်။ဘွန်လိုင်းအဖွဲ့တွေတင်းချုပ်တဲ့နေပြီမှာပကဖပြည်သူ့ကာကွယ်ရေးအဖွဲ့ပအာဖပြည်သူ့အုပ်ချုပ်ရေးအဖွဲ့နဲ့ပလာဖပြည်သူ့လုံခြုံရေးအဖွဲ့စတဲ့ NUG ရန်တရားတွေနဲ့ပြည်သူလူထုအကြမ်းမှာပြဿနာတွေရှိနေတာကို NUG ကလည်းသဘောပေါက်ပါတယ်။ကာကွယ်ရေးဌာနမှာအမှု30ကျော်ပြည်ထောင်ရေးဌာနမှာ20ကျော်ကင်တွဲစစ်ဆင်းနေတယ်လို့ဦးလွင်ကိုလက်ကဧပြီလ30ရက်နေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။တွန်လိုင်းရဲဘော်နဲ့ပြည်သူလူထုဆက်ဆံရေးကိစ္စဖြစ်နေတာကြောင့်တပိတ်ကော်မတီနဲ့အယက်သားအသင်းအဖွဲ့တွေပါပါဝင်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ပြည်သူတော်လှန်ရေးဖြစ်တယ်မူပြည်သူအပေါ်မှာအခြေခံပြီးဖြည့်ဆင်းရမယ်လို့ဆိုပါတယ်အဝေးရောက်အဖွဲ့ကဖြည့်ဆင်းတာဟာယုတ်တိမရှိကြောင်းသဘောပေါက်ပုံရပါတယ်တကိုင်းနဲ့မကွေးတိုင်းမှာ NUG စုံစမ်းစစ်ဆေးရေးကော်မတီဖွဲ့စည်းပြီးမြေပြင်အထိထင်းကျောင်းပေးနိုင်တဲ့ရန်တရားကိုလာမဲ့တလနှစ်လအတွင်းပေါ်ပေါက်အောင်လုပ်ရမယ်လို့လည်း NUG ပြန်ကြားရေးဝန်ကြီးကကတိပေးသွားပါတယ်ပကပပပပလပစားတဲ့ NUG အဖွဲ့အစည်းပြည်သူလူထုဆက်ဆံရေးအကြဆက်ဆံရေးအစင်မပြေတာဟာတော်လှန်ရေးရဲ့အနုလက္ခဏာဖြစ်နေပါတယ်ခင်ဗျာ
။တိတ်မကြခင်မှာပဲတိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်ဖို့ရှိနေပါတယ်။အခုတော့ကျမ်းမာရေးခန်းနာပါဒီတစ်ပတ်မှာတော့ဒီချက်ပြုတ်ပုံမှားတာကြောင့်အသားဓာတ်ချွေရင်းရတဲ့အကြောင်းကိုဆွေးနွေးထားပါတယ်။ချက်ပြုတ်ပုံမှားရင်းမှုကြောင့်ပရိုတိန်းအသားဓာတ်ချွတ်တဲ့နေရာတွေကိုသူတေသနာအရာတွေးရှိထားတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေတာပါဒီအကြောင်းနယူးယောက်မြို့ကွန်နက်တက်ကတူကအစာအာဟာရဆိုင်ရာပါမောက္ခဒေါက်တာခင်မာချို့ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ဗျာ
โอเคပါမောက္ခဒေါက်တာခင်မာချို့ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအာဟာရချို့တဲ့မှုပြဿနာကတောက်လျှောက်ကြုံလာရခဲ့ချိန်မှာကိုဆယ်မတို့ကလည်းသူတေသနာတွေလှုပ်လာခဲ့တဲ့အခါကျတော့ဒီသူတေသနာတွေ့ရှိချက်တွေအရဆယ်မရေအဓိကဒီစားတောက်ပုံနဲ့ပတ်သက်ပြီးတော့သတိပြုစရာကိုဒီနေ့ဆွေးနွေးမှာမို့ပါခနေစားပြီးတော့ရှင်းပြခြင်းနဲ့ဆင်ပါရဲ့
ကျမတို့မြန်မာပြည်မှာအသားမျိုးစုံစားကြရဲကြက်သားဝတ်သားငါဘဲသားစိတ်သားတိုးသားအစရှိတဲ့ဖြစ်ပေါ့နော်ဒါပေမဲ့ကျမတို့ကချက်ပြုတ်ပြင်ဆင်တဲ့နေရာမှာကြတော့နီလန်းလေးတွေကမှားနေတယ်အဲ့ဒါကြောင့်မို့လို့အသားဓာတ်ကိုလုံလောက်အောင်မရရှိဘူးသူနဲ့အတူတွဲပြီးရရှိမယ်အနုအဟာရဗိုက်တာမင်စ်နဲ့မင်နရယ်စ်တွေရောတခြားအာဟာရဓာတ်တွေလည်းချက်ပြုတ်ပြင်ဆင်မှုမှားတဲ့အတွဲလုံလောက်အောင်မရကြလို့ကျမတို့သုတေသနစစ်တမ်းကြီးအများမြန်မာပြည်မှာအသားဓာတ်ချို့တဲ့ရာခိုင်နှုန်း ံးဟာတော်တော်များများတွေ့ရတယ်အဲ့တော့လူကြီးတွေမောလူငယ်တွေမောမြို့ပေါ်နေတဲ့လူရောရွာမှာနေတဲ့သူရောပညာတတ်တဲ့သူရောပညာမတတ်တဲ့သူတွေရောအသားဓာတ်ချို့တဲ့နေရာကိုတွေ့ရတယ
်ဟုတ်ကဲ့ဆရာမအဲ့ဒီတော့ဆရာမတို့ဒီသူတေသနာတွေ့ရှိချက်တွေအရာဒီအသားကိုဘယ်လိုချက်ပြုတ်ပုံလွဲသွားတာကိုတွေ့ထားလဲဆရာမရေ
ကျမတို့ကအသားကြီးချက်ပြုတ်ပြင်ဆင်နေနေရမှာနံပါတ်၄စီးမြုပ်ပြီးတော့ကြော်တဲ့အသားတွေပေါ့နော်အဲ့တော့စီးမြုပ်ပြီးတော့အသားတွေကိုကြော်လိုက်မယ်ဆိုလို့ရှိရင်အဲ့ဒီမှာတెంပရေချာကလည်းအမြင့်ကြီးဖြစ်မယ်စီးတွေအများကြီးတဲ့မှာအကြာကြီးနှစ်ပြီးတော့ကြွရွာနေအောင်ကြော်မယ်ကောင်းတာကတော့အရင်စားလို့ကောင်းတာပေါ့ကြွကြွရွာရွာလေးနဲ့အရသာရှိတယ်ဒါပေမဲ့အဲ့ဒီဆိုးတာကကြတော့ဒီစီးတွေအများကြီးတဲ့မှာနှစ်ကြော်တဲ့အတွက်မလိုလားအပ်တဲ့ပြည့်ဝစီးတွေကဒီအသားကြော်ထဲမှာအများကြီးရောက်သွားမယ်နောက်ပြီးရင်ကြတော့ဒီစီကဘလူးစီအမျိုးသားဆိုတာလည်းမသိနိုင်ဘူး။နောက်ပြီးလို့ရှိရင်အဲ့ဒီဒီအသားထဲမှာရှိတဲ့ cholesterol ပေါ့ဒီကောင်းနေအကုန်လုံးက oxidize ဖြစ်သွားတယ်။အဲ့တော့ oxidize cholesterol တွေကနှလုံးရောဂါဖြစ်စေဖို့အတွက်အင်မတန်အန္တရာယ်ရှိတယ်။ဒါကြောင့်မို့လို့အသားတွေကိုအဆင်မြုပ်ပြီးကြော်စားခြင်းကိုတော့ရှောင်စေခြင်းနဲ့စားခြင်းရင်တော့မိလောက်မှတစ်ခါလောက်ပေါ့နော်
။ဟုတ်ကဲ့ဆရာမနောက်ထပ်ရောဒီအသားချက်ပြုတ်တဲ့နေရာမှာမသင့်တော်တာမျိုးတွေ့ချသည်လားဆရာမရေ
။နောက်ထပ်မတတ်ကားကြတော့ဘယ်လိုလဲဆိုတော့ကျွန်တော်တို့ရေပန်းစားနေတဲ့အခုဘာဘီကျူးလုပ်စားတာတွေ grill လုပ်စားတဲ့ဟာမျိုးတွေအဲ့ဒီမှာလေသူ့အသားမျိုးစုံမှာသူ့မှာလုံလောက်အောင်မီးနဲ့အပူနဲ့ထိရမယ် temperature ရှိတယ်။အဲ့ဒီမှာဘာဘီကျူးလုပ်တဲ့အချိန်မှာ grill လုပ်တဲ့အချိန်မှာဟိုပို့ပြီးထိလိုက်တာလို့ overcook ပေါ့နော်။ပြီးရင်မကြက်တကြင်းနဲ့ under cook လုပ်လိုက်တာမျိုးလို့ပြီးရင်အဲ့ဒီမှာဘာဘီကျူးမလုပ်ခင်မှာအသားတွေပေါ်မှာဆုပ်နေပြီးတုပ်လိုက်တဲ့ဘာဘီကျူး sauce လိုဟာမျိုးတွေအဲ့ဒီ byproducts တွေအကုန်လုံးနဲ့ပေါင်းပြီးတော့အဲ့ဒီအစားအသောက်ကအာဟာရဓာတ်တွေကသူက toxic level ကိုရောက်ပြီးတော့သူကအပြည့်အဝမရတော့ဘူးအဲ့တော့ဓာတ်ကောကျန်တဲ့တထုဓာတ်ရောဗီတာမင်ရောအပြည့်အဝမရရှိကြတော့နောက်တစ်ခုကအဲ့ဒီဘာဘီကျူးတွေဂရီးတွေလုပ်တဲ့နေရာမှာတုံးတဲ့ပစ္စည်းတွေရဲ့ hygiene ကလည်းတော်တော်အာနေတယ်အဲ့တော့အဲ့ဒီ hygiene ကြောင့်လည်းဒီမှာ spoil ရဖြစ်ပြီးတော့အဟာရတွေကလုံလောက်တော့မရရှိတော့
ဟုတ်ကဲ့ဆရာမအဲ့ဒီတော့အခုလိုဒီအသားချက်ပြုတ်တဲ့နေရာမှာအဟာရဓာတ်တွေမဆုံးရှုံးအောင်ပေါ့နော်ဘလို့ချက်ပြုတ်ဖို့အကြံပြုချင်လဲဆင်မရင
်ကျမတို့မြန်မာပြည်မှာချက်ပြုတ်စားတော့တဲ့အစိမ်းကြော်ခေါ်မှာပေါ့နော်အဲ့တော့အသားလေးတွေအကုန်လုံးဘာဘာဘာလှီးမယ်ပြီးလို့ရှိရင်စားစနွေငရုတ်သီးစနွေမှုန့်ငရုတ်ကောင်းမှုန့်အစာချစ်ဖြင့်ဒေချာနေဖတ်ထားမယ်ပြီးလို့ရှိရင်ကျတုံပြူကျတုံကြီးဂျင်းစပလင်အဲတခြားဟင်းကပ်အမွေးအကြိုင်တွေနဲ့သူ့ကိုဒဲအိုးလေးနဲ့စီပူထိုးပြီးတော့စီတက်ပြီးချက်မယ်ပြီးရင်ရေလေးနည်းနည်းထည့်ပြီးတော့ရေဆက်ခြင်းလေးနဲ့ပေါ့နော်အပူချိန်နဲ့တအားမြင့်မသွားဘဲနဲ့အဲ့လိုမျိုးဆိုလို့ရှိရင်အသားဓာတ်လည်းအပြည့်အဝရမယ်တထုတနဲ့ဗီတာမင်စတီလည်းအကုန်လုံးတော်တော်များများကအပြည့်အဝရရှိတယ်။အဲ့ဒီမှာနောက်ထပ်ကောင်းတာကကျမတို့မြန်မာလူမျိုးတွေစားတဲ့ဥမာကုန်းပေါင်ကြီးကျော်တို့ကြက်တောက်တောက်စင်းကျော်တို့ဘာလို့ပေါ့နော်။အဓိကကဟင်းပြီးဟင်းရွက်တွေနဲ့ဟင်းခန့်အမွေးအကြိုင်တွေကသူအန်တီအောက်ဆီဒန့်တွေများတယ်။အဲ့ဒီဓာတ်တို့ကျွေးအန်တီအောက်ဆီဒန့်တွေများတဲ့ဟင်းပြီးဟင်းရွက်နဲ့ဟင်းခန့်အမွေးအကြိုင်တွေနဲ့ဆော့ဆော့အသားတို့ပပလေးတွေလှီးထားတဲ့ကြက်သားဝက်သားဘဲသားတူသားစိတ်သားအမဲသားအစာချစ်တဲ့မြင့်မို့အဲ့လိုအစင်းကျော်လေးတွေရောပြီးကျော်စားမယ်ဆိုရင်အင်မတန်မှကျန်းမာရေးနဲ့ညီညွတ်တယ
်။ဟုတ်ကဲ့ဆရာမအဲ့တော့အခုလိုချက်ပြုတ်တာမှရောအာရတဲ့မပြည့်စည်အောင်သတိပြုတင်တာရှိသေးလားဆင်မရေ
အဲ့တော့ temperature ကလည်းအမြင့်ချားစရာမလိုဘူး temperature ခန့်တွင်းတွင်းနဲ့ခဏခဏအနည်းဆုံးဟင်းဒီဟင်းဝက်ကလေးလည်းနုံမသွားအောင်10မိနစ်နဲ့12မိနစ်ကြားထဲမှာအဲ့လိုအစိမ်းကြော်မျိုးလေးဆိုလို့ရှိရင်သူအာရတံပိုးလေးကိုအပြည့်အဝရရှိတယ်ပြီးလို့ရှိရင်နှုတ်နှစ်ဖက်ကရရှိတာပေါ့ဟင်းဒီဟင်းဝက်နဲ့ဟင်းခန့်အမွေးအကြိုင်တွေနဲ့ပေါင်းပြီးတော့ဒီအသားလေးကိုကြော်လိုက်ခြင်းကြောင့်ဒီအသားလေးထဲမှာရှိတဲ့ဆော့ဆော့ဟာဒီစီမြုပ်ကြော်ရင်ဖြစ်စေတဲ့ကင်ဆာကိုဖြစ်စေမဲ့compoundစီပေါ့နော်အထူးသဖြင့် HA compound ပေါ့ heterocyclic aminase လို့ခေါ်တယ်ဆိုအကောင်ကြီးကကြတော့အခုလိုဟင်းဟင်းဟင်းဝဲနဲ့အသားလေးတွေနဲ့အစိမ်းကြော်လေးရောကြော်လိုက်ခြင်းကြောင့်အဲ့ဒီဟာတွေကထွက်ရှိမှုကသူကအင်မတန်မှပပျောက်သွားတဲ့အပြင်ကိုယ့်ရဲ့ဟင်းလေးရလည်းအသားရဲ့အရာဓာတ်လေးရောဟင်းဟင်းဟင်းဝဲတွေရဲ့အရာဓာတ်လေးကြောင့်အဟာရတွေကအကုန်လုံးရရှိတယ်အဲ့တော့အနုမလွန်ဖို့ပဲအရေးကြီးတယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့နောက်ထပ်ရောဒီအဟာရတွေမဆုံးရှုံးအောင်အဟာရပြည့်ဝအောင်ပေါ့နော်အသားချက်ပြုတ်နီးကောင်ရှိသေးလားဆင်မရဲ
့နောက်တစ်ခုကကြတော့မြို့ပေါ်မှာနေတော့ pressure cooker ရှိမယ်ဆိုရင်အဲ့တော့အသားလေးတွေကို pressure cooker နဲ့ခုနဟင်းခန့်အမွေးချိုင်နဲ့လှုပ်ရှားတာမျိုး
ဟုတ်ကဲ့ဆင်မမြန်မာလူဆိုရင်တော့ရေနွေးငွေးနဲ့ပေါင်းပြီးတော့ချက်တဲ့သဘောပေါ့ဆင်မနော
်ဟုတ်တယ်ဒါကကျမကြီးနဲ့ညီညွတ်တယ်အဲ့တော့အပူချိန်နဲ့တအားမြင့်မသွားဘူးဗာစီးမှလည်းမပါဘူးမြုပ်ကြော်တာလည်းမဟုတ်ဘူး pressure လေးနဲ့တိုင်မာလေးပေးပြီးတော့ pressure cooker လေးနဲ့လှုပ်တာ
ဟုတ်ကဲ့ဆင်မနောက်ထပ်ရောဒီအသားတွေအားရအပြည့်အရောင်ပေါ့နော် ချက်ပြုတ်တဲ့နေကောင်ရှိသေးလားဆင်မရေ
နောက်တစ်ခုကကြတော့ကျွန်တော်တို့စတူးလုပ်တယ်ခေါ်တာပေါ့အဲ့ဒါကတော့ပမာဆိုကျေတုံပြူကျေတုံနီချင်းစပလင်ဟင်းခန့်အမွေအကြိုင်နဲ့ကိုချက်မဲ့အသားလေးတို့တေးချဟို5မိနစ်လောက်စီလေးတက်မယ်ပြီးလို့ရှိရင်ရေလေးဆက်ခြင်းနဲ့တည်တည်ချာချာတెంပရေချာနှိမ့်ပြီးတော့15မိနစ်မိနစ်20ပေါ့နော်အဲ့လိုလေးချက်မဲ့ဆိုလို့ရှိရင်လည်းစီပြန်ရေချန်လို့ခေါ်မှာပေါ့ပမာလို့ဆိုရင်အဲ့ဒါဆိုရင်ကျမရေနဲ့ညှို့ညွတ်တယ်အဲ့တော့ဘယ်အားရမှလည်းဆုံးရှုံးမသွားအောင်ကိုယ့်ရဲ့အသီးတွေအရွက်တွေနဲ့ပေါင်းပြီးတော့အစိမ်းကြော်လေးပဲကြောစားစားရေဆက်ခြင်းနေစတူးလေးပဲလှုပ်စားစားဒါဆိုလို့ရှိရင်တော့အသားဓာတ်တွေလည်းမဆုံးရှုံးမသွားဘူးပြီးရင်ကြံတဲ့တွဲပြီးချက်တဲ့ဟင်းသီးဟင်းရွက်တွေကြောင့်အဟာရတွေကလည်းဒါအကျိုးကျေးဇူးတွေအများကြီးရရှိပါတယ်လို့
ဟုတ်ကဲ့ဆရာမနောက်ဆုံးရောကျွန်တော်မမေ့မိတဲ့တခြားအရေးကြီးတာသတိပြုဆရာပြောဖို့ရှိအောင်လားဆရာမ
မြမရိုးရဟင်းခန့်အစားအသောက်တွေကိုဟိုးအရင်တော့ချက်တဲ့နီးစနစ်တွေကအင်မတန်မှကောင်းပါတယ်အခုထပ်ပြီးတော့ဒီ process တို့ပြောတဲ့စိတ်ယုံဝါထုတ်တဲ့အရာဓာတ်တွေ artificial color တွေ flavors တွေအဲ့ဒါတွေပါတဲ့ source တွေအမှုန်တွေအေး liquid တွေအဲ့ကောင်တွေထည့်ပြီးချက်မယ်ဆိုလို့ရှိရင်တော့အဟာရလည်းဆုံးရှုံးနိုင်တဲ့အပြင်နှလုံးရောဂါတို့ကင်ဆာရောဂါတို့အဆရှိတဲ့ပြင်မလွန်လာတဲ့ရောဂါတွေကိုလည်းဖြစ်စေနိုင်ပါတယ်လို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာအခုတော့တိုင်းသတင်းလွှာအလှည့်ရောက်လာပါပြီရခိုင်ပြည်နယ်ကြောက်တော်မြို့နယ်ထဲမှာစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဆေးရုံပျက်စီးခဲ့ရတဲ့သတင်းနဲ့အတူ KIA စစ်ဦးစီးချုပ်ကွယ်လွန်တာဟာမြန်မာလူထုအတွက်ဆုံးရှုံးမှုဖြစ်တယ်လို့ညီတော်မဟာမိတ်အဖွဲ့ကပြောကြားလိုက်တဲ့အကြောင်းတွေကိုထိုင်းချီဆိုင် Fever Wine တော်သားတွေကစူးစီးတင်ပြထားပါတယ်ခင်ဗျာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒီသားတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ KIA ရဲ့စစ်ဦးစီးချုပ်ကွယ်လွန်သွားတာဟာအဖိနှိတ်ခံမြန်မာပြည်သူလူထုအတွက်ကြီးမားတဲ့ဆုံးရှုံးမှုကြီးဖြစ်တယ်လို့ညီနောင်မဟာမိတ်သုံးဖွဲ့ကထုတ်ပြန်ပါတယ်။ရခိုင်ပြည်ကြောက်တော်မြို့နယ်ဝဲကြီးတောင်ဆေးရုံလေကြောင်းတိုက်ခိုက်ခံရမှုကြောင့်ဆေးရုံပျက်စီးဆုံးရှုံးခဲ့ပြီးအယောက်20ကျော်ထိခိုက်ဒဏ်ရာရကုန်ပါတယ်။တည်င်းလွာတွေထဲမှာတော့ကမ္ဘာတည်င်းစာများနဲ့တည်င်းထုတ်ဝေသူများအဖွဲ့ကအခုနှစ်အတွက်ချီးမြှင့်တဲ့အမျိုးသမီးတည်င်းကဥဆောင်မှုစုကိုကရင်တည်င်းဌာန KIA စီရဲ့ဒရိုက်တာနဲ့အယ်ဒီတာချုပ်ကရရှိခဲ့တဲ့အကြောင်းနားဆင်ရဖို့ရှိပါတယ
်ကျမကနန်းဟောမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့စစ်ဦးစီးချုပ်ကွယ်လွန်သွားတာဟာကချင်ပြည်နဲ့ကချင်လူမျိုးအတွက်တင်မကအဖိနှိတ်ခံမြန်မာပြည်သူလူထုအတွက်ပါကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ညီနောင်မဟာမိတ်သုံးဖွဲ့ကထုတ်ပြန်လိုက်ပါတယ်ညီနောင်သုံးဖွဲ့ရဲ့ဗုဒ္ဓဟူးနေ့ထုတ်ပြန်ချက်ထဲလက်ရှိနိုင်ငံရေးခင်းကျင်းအပြင်စစ်ရေးမှာလည်းရှေ့တန်းစစ်မြေပြင်မှာအ धिक တာဝန်ယူခဲ့သူစစ်ရေးအောင်မြင်မှုတွေမှာအခရာကျသူအဖြစ်အတိမတ်ပြုဂုံယူသည်လို့ဆိုပါတယ်အသေးရောဂါခံစားနေရတဲ့ဒုတိယပွေချုပ်ကြီးခေါင်လွန်းဟာမေလ23ရက်နေ့ညနေ6နာရီကျော်အချိန်က KIA KIO ဌာနချုပ်လိုက်စာမြို့မှာကွယ်လွန်သွားတာဖြစ်တယ်လို့ KIO ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကပြောပါတယ်2023ခုနှစ်မှာတော့ KIA COC ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဒုတိယပွေချုပ်ကြီးခေါင်လွန်းဟာ KIA ထဲကို1988ကစတင်ဝင်ရောက်လာခဲ့ပြီးသူကွယ်လွန်တဲ့ချိန်မှာအသက်60နှစ်ရှိပြီဖြစ်ပါတယ်
ရခိုင်ပြည်ကြောက်တော်မြို့နယ်ဝဲကြီးတောင်ဆေးရုံကိုစစ်တပ်ကဂျက်ဖိုင်တာနဲ့ဘုံကျဲတိုက်ခိုက်ခဲ့ရမှာဆေးရုံတစ်ခုလုံးနီးပါးပျက်စီးဆုံးရှုံးခဲ့ရပြီးဆေးရုံဝန်ထမ်းလူနာနဲ့လူနာဆောင်အရက်သားပြည်သူအယောက်20ထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်မေလ15ရက်နေ့ကဂျက်ဖိုင်တာနဲ့ဘုံကျဲမှုတွေထိခိုက်ဒဏ်ရာရတဲ့သူတွေအပြင်ဒေဆုံးမှုတွေလည်းရှိခဲ့တယ်လို့အရခတ်တပ်တော်ရဲ့ကအဲ့ဒီနေ့မှာပဲထုတ်ပြန်ပါတယ်ဒေဆုံးသူတွေရှိနေပြီမဲ့အရေးအတွက်အတိအကျကိုတော့ဖော်ပြတာမျိုးမရှိပါဘူးရခိုင်ဒေသတွေကမျိုးရွာတွေအပြင်ဆေးရုံဆေးခန်းတွေကိုပါစစ်တပ်ကဘုံကျဲတိုက်ခိုက်နေလို့ပြည်သူတွေလုံခြုံစွာစေဝါကုသနိုင်ရေးအခက်အခဲတွေရှိလာနေတယ်လို့ဒေသခံတွေကပြောပါတယ်
ကချင်ပြည်နယ်ပူတာအုံမြို့ဒုတ်ထန်ရက်ကွက်မှာနေထိုင်တဲ့အသက်15နှစ်အရွယ်မိန်းကလေးငယ်မတင်းကျင့်တပ်ဖြတ်ခံရတာနဲ့ပတ်သက်ပြီးပြည်မှုကျူးလွန်သူတွေကိုအ мян ဆုံးဖော်ထုတ်ပေးဖို့ဒေသခံတထောင်ကျော်ဇာနာထုတ်ဖော်ခဲ့ကြပါတယ်။တပ်ဆိုင်ရာအနေနဲ့အမှုမှန်ပေါ်ပေါက်ရေးနဲ့ပ ပြမှုကျူးလွန်သူတွေကိုအမြန်ဆုံးပေါ်ထုတ်အရေးယူပေးဖို့အခုလ23ရက်နေ့ကဘူဒါဟုဒေသခံ1000ကျော်ဟာစာနာထုတ်ဖော်ခဲ့ကြတာလို့နီးစပ်သူတယောက်ကပြောပါတယ်။မဒိန်ကျင့်တပ်ဖြတ်ခံလိုက်ရတဲ့မင်းကလေးငယ်ရဲ့အလောင်းကိုပရဟိတကဘော်တင်ပြီးမြို့မရဲစခန်းရှိတရားရုံးရှိနဲ့မြို့ပေါ်မှာလက်လည်စာနာပေါ်ထုတ်ခဲ့ကြတာဖြစ်ပါတယ်။မင်းကလေးငယ်ရဲ့ခန္ဓာကိုယ်မှာဒဏ်ရာတွေလက်ပင်းမှာလည်းဖိညစ်ထားတဲ့ဒဏ်ရာတွေကိုတွေ့ခဲ့ရတယ်လို့ဗိုက်နဲ့ရင်အောင်မှာလည်းဓာတ်နဲ့ထိုးထားတဲ့ဒဏ်ရာအပြင်မဒိန်ကျင့်ခံရတဲ့လက္ခဏာတွေကိုလည်းစစ်ဆေးတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်
ရှမ်းပြည်မြောက်ပိုင်း1320စစ်စင်ရင်နောက်ပိုင်းတအန်းတက် DNA ကထိမ့်သိမ်းထားနိုင်ပြီလို့ကြေညာထားတဲ့ခုနှစ်မြို့မှာပြစ်မှုကျိုးလွန်ကြောင်းတန်တရာရှိတဲ့နန်းစီတင်ဝန်ထမ်းတွေကိုအရေးယူသွားမယ့်အကြောင်းချက်၃ချက်ပါတဲ့ရှင်းလင်းချက်တစ်စောင်ကိုထုတ်ပြန်လိုက်ပါတယ်ထုတ်ပြန်ချက်တဲ့အဲ့ဒီမြို့ခုနှစ်မြို့မှာနန်းစီတင်ဝန်ထမ်းအားလုံးကိုလုပ်ငန်းတာဝန်တွေကနေရက်ဆိုင်လိုက်ပြီးဖြစ်ကြောင်းစစ်တပ်စီကနေလစာထုတ်ယူတာနဲ့လုပ်ငန်းအစီရင်ခံစာပေးပို့တာတွေကိုစစ်ဆေးတွေ့ရှိရင်ပြစ်မှုကျိုးလွန်သူအဖြစ်သတ်မှတ်ပြီးတော့စစ်စင်စစ်စေးအရေးယူသွားမယ်လို့ဆိုပါတယ်တစ်တုံရနှစ်ခွန်စစ်စင်ရင်နောက်ပိုင်း DNA ကထိန်းချုပ်လိုက်တဲ့နမ်ဆန်နမ်တူမန်တုံကိုခိုင်နမ်ခန်မိုင်းငုံနဲ့မိုင်းလုံးမြို့တွေမှာအုပ်ချုပ်ရေးစနစ်တွေကိုလည်းအကောင့်ထဲပေါ်နေပြီလို့ဆိုပါတယ်
ချင်းပြည်နယ်မြောက်ပိုင်းဒွန်းဆန်မြို့နယ်လုံတက်ကျွာကိုစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဗဒါရဲအဆောက်အုံအပါဝင်နေအိမ်ခုနှလုံးပျက်စီးပြီးရွာ၅ရွာကပြည်သူလူထုထောင်ချီစစ်ဆောင်နေရပါတယ်။ဒွန်းဆန်မြို့နယ်လုံတက်ရွာကိုမေလ17ရက်နေ့ညမှာစစ်တပ်ကလေကြောင်းတိုက်ခိုက်မှုအကြိမ်လုပ်ခဲ့ရာခရိယံဖျားကျောင်းနှစ်ကျောင်းနဲ့အရက်သားနေအိမ်၅လုံးထိခိုက်ပျက်စီးခဲ့တယ်လို့ချင်းလူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစလိုက်မှငဲလျံကပြောပါတယ်လီကျောင်းတိုက်ခိုက်မှုကြောင့်ဒေသခံပြည်သူတွေထိခိုက်တာမျိုးမရှိခဲ့ဘူးလို့ဆိုပါတယ်ဒွန်းဆန်မြို့နယ်မှာ CNA ဦးဆောင်တဲ့ချင်းကာကွယ်ရေးပူးပေါင်းတပ်တွေနဲ့ ZRAEC တပ်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်နေတယ်လို့သတင်းတွေထွက်နေချိန်မှာပဲစစ်တပ်ကလီကျောင်းတိုက်ခိုက်မှုလှုပ်လာတာဖြစ်ပါတယ်
မွန်ပြည်နယ်မော်လမြိုင်မြို့မှာ73စီဝဲလူအားများလာပြီးအင်ကာနေညနေပိုင်းကစလို့မြို့ပေါ်ကစီဆိုင်တချို့စီပြတ်ကုန်တယ်လို့မြို့ခံတွေကပြောပါတယ်မေလ17ရက်နေ့ကမော်လမြိုင်ရန်ကုန်ကာလာမပေါ်ရှိဂျုံအိတ်တရာမိုင်းထောင်ဖောက်ခွဲခံရပြီးနောက်73စီကားတွေမော်လမြိုင်မြို့ကိုမဝင်လာနိုင်တာကြောင့်ခုလူစီပြတ်သွားတာလို့မြို့ခံတယောက်ကပြောပါတယ်ဗုဒ္ဓဦးနေမနေ့ပိုင်းမှာတော့ဂျုံအိတ်တရာပေါ်ကနေရင်းအငယ်တွေစပြီးဖြတ်တန်းသွားလာခွင့်ပြုနေပြီလို့ခရီးသွားပြည်သူတွေကပြောပါတယ်
အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါကမ္ဘာသတင်းစာများနဲ့သတင်းထုတ်ဝေသူများအဖွဲ့ WANIFRA က2024ခုနှစ်အတွက်ချီးမြှင့်တဲ့အမျိုးသမီးသတင်းကဦးဆောင်မှု Women in News Editorial Leadership Award ဆုကိုကရင်သတင်းဌာန KIC ရဲ့ Director လည်းဖြစ် Editor ချုပ်လည်းဖြစ်သူနမ်ဖုံးကရရှိခဲ့ပါတယ်ဒီကြောင့်ကိုတော့ကျွန်မအမြန်တင်ဆက်ထားပါတယ်ဒီဆုဟာသတင်းလောကမှာဦးဆောင်နေတဲ့အမျိုးသမီးတွေကိုနှစ်စဉ်ချင်းမြင့်တဲ့စုတစုဖြစ်ပါလေစုချင်းမြင့်ရဲ့အဖွဲ့ကသူ့ကိုဘာကြောင့်ရွေးချယ်ပြီးတော့စုချင်းမြင့်ခဲ့တာလဲဆိုတာနဲ့ပတ်သက်ပြီးတော့နန်းဖိုးရေကအခုလိုမျိုးရှင်းပြပါတယ်
သူတို့ပြတာက8500အကူစားအနှစ်ပယ်နေနဲ့ပေးတဲ့အစုဆိုတဲ့ခါကျတော့ဒီမီဒီယာအထူးသဖြင့်တော့ exile media ပေါ့နော်အတော်တော့ဒီ26မှာအများအပြည့်တောက်လျှောက်လှုပ်လာခဲ့ရတာမျိုးကြောင့်လည်းပါတယ်နောက်ပြီးတော့ဒီသတင်းကိုရသတင်းဌာနပေါ့နော်ကရင်တရင်သတင်းဌာနတိုင်းသားသတင်းဌာနတစ်ခုကိုဟိုနှစ်ကြာကြီးဥဆောင်လာခဲ့တယ်ပြီးလို့ရှိရင်သတင်းအရေးသွေးထိန်းချောင်းနိုင်ခဲ့တယ်ပြီးတော့သတင်းကန်းကိုလည်းလုံခြုံမှုပိုင်းပေါ့နော်အဲ့ဒါထည့်စင်စားပြီးတော့ဥဆောင်လာခဲ့တဲ့တွဲလို့တော့ပြောတယ်ပေါ့နော်
Women in News WIN လို့ခေါ်တဲ့အဖွဲ့ကသူ့နာမည်ကိုစုချင်းမြင့်တဲ့အဖွဲ့စီကိုတင်သွင်းခဲ့တာလို့နန်ဖောကြီးကပြောပါတယ်ဒီစုဟာအရှေ့တောင်အာရှအာဖရိကနဲ့အရက်ကသတင်းသမားတွေကိုအဓိကချင်းမြင့်တဲ့စုဖြစ်ပြီးနန်ဖောကြီးကတော့ဒီနှစ်မှာအရှေ့တောင်အာရှကိုစားပြုပြီးတော့ရရှိခဲ့တာဖြစ်ပါတယ် KIC ရဲ့ Editor ချုပ်နန်ဖောကြီးနဲ့အတူအာဖရိကကအမျိုးသမီး Editor တယောက်အရက်ကအမျိုးသမီး Editor တယောက်လည်းစုချင်းမြင့်ခံခဲ့ရပါတယ်လက်ရှိအချိန်နေရသတင်းဌာနတစ်ခုကိုအခက်ခဲတွေကြားရဲကနေဥဆောင်နေရတဲ့အတွက်အစုချင်းမြင့်ခံရတဲ့အပေါ်သူ့ရဲ့ခံစားချက်ကိုနန်ဖိုးကြီးကအခုလိုပြောပါတယ်
မီဒီယာလုံငမှာစိန်ခေါ်မှုတွေကအများကြီးရှိတယ်ပေါ့နော်ရုပ်ပိုင်းဆိုင်စိတ်ပိုင်းဆိုင်အများကြီးရှိတယ်လို့ခုနကကိုယ်သတင်းဌာနလည်းပတ်ရေးအတွက်တွေကလည်းအများကြီးအကွေကောက်တွေအများများတော့ပေါ့နော်အဲ့ပုံမှာတော့ဒါကိုကိုယ့်ရဲ့ဖြတ်သန်းမှုလို့ဆောင်မှုပုံမှာလည်းတိမတ်ပြူတဲ့ပုံမှာကိုယ်လည်းပဲအော်ပင်မရကျွတ်နှတ်တယ်ပေါ့နော်အဲ့လိုစိတ်လေးတစ်ခုတော့ဖြစ်မိတယ်ပေါ့နော်
ဒါပြင်ဒီစုဟာတရင်အလုတ်ကိုဆက်လက်ပြီးတော့လှုပ်ဆောင်နိုင်ဖို့တွန်းအားတစ်ခုဖြစ်လာတယ်လို့လည်းဆက်ပြောပါတယ်အခုနှစ်အတွက်စုချင်းမြင့်ခံခဲ့ရတဲ့သူ၃ယောက်ကိုမေလ28ရက်နေ့ကနေ29ရက်နေ့အထိဒိမတ်နိုင်ငံကိုပင်ဟိုကင်မှာကျင်းပမယ်ကမ္ဘာတည်င်းမီဒီယာကွန်ဂရက်မှာစုချင်းမြင့်သွားမှာဖြစ်တယ်လို့ WANIFRA အဖွဲ့ကထုတ်ပြန်ထားပါတယ်ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာအရခတ်တက်တော် AA ကအရွယ်ရောက်ပြီးတဲ့သူတိုင်းစစ်မှုဒဏ်ဖို့စည်ရင်ကောက်ယူတာတွေရှိလာလို့စစ်မှုမထမ်းချင်ကြတဲ့ချင်းလူငယ်နဲ့လူလက်ပိုင်းတွေဟာမြို့ကနေစွန့်ခွာထွက်ပြေးသူတစ်နေ့ထက်တစ်နေ့ပိုပြီးတော့များလာနေပါတယ်ကိုရောဘကစူးစီးထားပါတယ
်ဘလန်ဝမြို့နယ်တစ်ခုလုံးကိုသိမ်းပိုက်ပြီးစစ်ကောင်စီကင်းစင်တဲ့နေမီအဖြစ်သတ်မှတ်ပြီးနောက်အုတ်ချုပ်ရေးရန်တရားအကောင့်ထဲပေါ်နေတဲ့ AA ဟာမြို့နယ်အတွင်းကအသက်18နှစ်ကနေအသက်40ကြာရှိအမျိုးသားတွေကိုစစ်မှုထမ်းဖို့စည်ရင်ကောက်ခံတာရှိနေပါတယ်အိန္ဒိယမြန်မာနယ်စပ်ဖက်ကိုထွက်ပြေးလာတဲ့ဘလန်ဝဒီတာခန့်တယောက်ကအခုလိုပြောပါတယ
်အခုဒီကလာကလာချောင်းဖက်မှာကြတော့နာမည်စင်းကောက်နေပြီတဲ့သူတို့ကို AA ထဲမှာစစ်မှုထမ်းဖို့ဆိုပြီးတော့မှနာမည်တွေလိုက်ကောက်နေတဲ့သူတို့ကပြည်သူ့ဆက်ပုံစံမျိုးနဲ့ပြည်သူ့ဆက်တည်တံ့တဲ့ဆန်ဖို့တဲ့သူတို့ကိုအဲ့လိုမျိုးကောက်နေလို့ပြောတာပါ
ပြီးခဲ့တဲ့အေဘီလာကုံပိုင်းကဘလဲဝမြို့နယ်ကလန္တန်မြစ်အထက်ပိုင်းရွာတွေကဒေသခံလူငယ်အယောက်40လောက်ဟာအိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်လာခဲ့ကြသလိုတချို့ကလည်းရန်ကုန်ဘက်နဲ့ထိုင်းနယ်စပ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြတယ်လို့ဦးမီချင်းလူငယ်တယောက်ကပြောပါတယ
်ဘလဲဝမှာစစ်ကောင်စီကမရှိတော့ဘူးဆိုပေမဲ့လည်းအခုလက်ရှိလည်းအဲ့လိုမျိုးဒီအထက်မှာဝင်နိုင်ဖို့သူတို့ဟိုစေယုံတာမျိုးလို့ရှိရယ်ဆိုတော့အထူးသဖြင့်ခုနကပြောတဲ့လူငယ်တွေထွက်လာတယ်ဆိုတာကလည်းအဲ့ဒါတွေအတွက်ကြောင့်ပဲများတယ်ပေါ့နော
်ဘလဲဝမြို့ရဲ့လက်ရှိအခြေအနေကိုတိချာကိုင်းတွေဖြည့်ရှင်းတာမျိုးမလုပ်ရင်လူမျိုးရေးအတွင်ပြဿနာတွေဖြစ်လာနိုင်တယ်လို့ဘလဝဒီတာခန်ခရိယန်ဆရာတယောက်ကပြောပါတယ
်လောလောဆယ်ကတော့ဘလောက်မှာတော့အချင်းတွေကတော့မကောင်းဘူးလို့ကျွန်တော်တုံ့တက်လို့ရတယ်ဘာလို့ဆိုတော့အဲ့ဒီဟာကိုကျန်တဲ့တာဝန်ရှိတဲ့သူကလည်းတိချာလည်းမကန်တင်နိုင်ဘူးရှင်တော့လူမျိုးရေးအတွင်ကုပြောင်းပြီးတော့ပြဿနာကြီးကြီးဖြည့်နိုင်ဖွယ်တော့များသွားတယ
်
အခုလူငယ်လူရေကတော့မနေရေးပဲတဖြည်းဖြည်းထွက်လာတယ်အခုလက်ရှိကျန်တဲ့သူကတော့နံပါတ်1လမ်းစေးမရှိတဲ့သူတွေဖြစ်မှန်းနံပါတ်2အတက်ကြီးအရွယ်တွေဘယ်လောက်ပဲနေတော့တယ်ကျန်တဲ့သူကတော့အလုံးထွက်ပြီ
းဒီကိစ္စနဲ့ပတ်သက်ပြီးအရခတတော်အေအေကိုကြိုးစားဆက်သွယ်ခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူးအရခတတော်အေအေဟာတိတုံရနှစ်ခွန်စစ်စင်ရင်နဲ့အတူချင်းပြည်နယ်ပလောဝမြို့နယ်ကို2023ခုနှစ်နိုဝင်ဘာလမှာစတင်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးနောက်အခုနှစ်ဇန်နဝါရီလ14ရက်နေ့မှာမြို့နယ်တစ်ခုလုံးကိုသိမ်းပိုက်နိုင်ခဲ့တာဖြစ်ပါတယ်။အဲဒီနောက်အရခတတော်အေကပလောဝမြို့နယ်မှာအုပ်ချုပ်ရေးလုပ်ငန်းတွေအကောင့်ထဲပေါ်ကမြို့နယ်အတွင်းဝင်ထွက်သွားလာခွင့်ကိုလည်းထောက်ခံစာနဲ့သာဝင်ထွက်ခွင့်ပြုထားတာဖြစ်ပါတယ်ခင်ဗျာ။
အခုဆက်ပြီးတော့တရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ KIA ရဲ့စစ်ဦးစီးချုပ်ကွယ်လွန်သွားတာဟာကချင်ပြည်နယ်ကချင်လူမျိုးတွေအတွက်အပြင်အဖိနှိတ်ခံမြန်မာပြည်သူလူထုအတွက်ပါကြီးမားတဲ့ဆုံးရှုံးမှုကြီးဖြစ်တယ်လို့ညီနောင်မဟာမိတ်သုံးဖွဲ့ကထုတ်ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဝဲကြီးတောင်စေုံကိုစစ်တပ်ကလေကြောင်းပစ်ခတ်မှုကြောင့်စေုံပျက်စီးဆုံးရှုံးခဲ့ရပြီးလူနာပါဝင်အယောက်20ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။
ရှင်ရဲ့ခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းနောက်တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမီပ
ါ။တော့ကြနေမနေ့ခင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုဆက်ပြီးတော့ပြောပြပါမှာဖြစ်ပါတယ်ဗျာ။ကာလာဒေသတောင်မဲ့ပိုင်းမှာစစ်စင်ရေးအရှိန်မြင့်လာချိန်မှာပဲရာဖာမြို့တဲကိုအစ္စရေးတပ်တွေထပ်ပြီးတော့ဆေလွတ်မယ်လို့အစ္စရေးကာကွယ်ရေးဝန်ကြီး UF ဂလန်ကပြောကြားပါတယ်။ရာဖာဒေသမှာစစ်ဘက်တပ်ဖွဲ့ဝင်တွေထပ်မံပို့ဆောင်ပြီးစစ်စင်ရေးတွေရှေ့တိုးဆောင်ရွက်သွားမယ်လို့လည်းသူကဆိုပါတယ်။အစ္စရေးဟာမတ်စစ်ပွဲဒဏ်တင့်နေတဲ့ပါလက်စတိုင်းနှစ်တန်းအတွက်ဆန္ဒမှုအကူအညီတွေကိုဖြန့်ဝေပေးဖို့ဂါဇာကမ်းရိုးတန်းမှာယာယီစိတ်ခံတရားတွေကိုကြောက်ချပြီးသွားပြီလို့အမေရိကန်စစ်တပ်ကပြောပါတယ်။နောက်ဆုံးအဆင့်ကတော့အကူအညီပေးဖို့မဲ့ပင်လယ်ရေကြောင်းလမ်းကိုအပြီးတတ်ဖို့ပဲကြံတော့တယ်လို့ဆိုပါတယ်။တန်ချိန်900ရှိတဲ့လူသားချင်းစာနာမှုအကူအညီတွေကိုတင်မောတင်ထားပြီးဖြစ်တယ်လို့နောက်ထပ်တန်ချိန်ထောင်နဲ့ချီစာနာမှုအကူအညီတွေကိုလည်းဇက်တိုက်ပို့ဆောင်သွားမယ်လို့ဆိုပါတယ်။ယူကရိန်းနိုင်ငံအရှေ့မြောက်ပိုင်းကာကီဗ်မြို့အနီးကနေရှားသောတပ်တွေကိုရုရှားတပ်ကစစ်မျက်နှာသစ်ဖွင့်ပြီးတော့တိုက်ခိုက်နေပါတယ်။စစ်ရေးအခြေအနေအတော်ခက်ခဲတယ်လို့ကာကီဗ်ကိုရောက်နေတဲ့ယူကရိန်းသမ္မတကပြောကြားပါတယ်။ဒီတရုတ်နဲ့ရုရှားသမ္မတနှစ်ဦးဖြစ်တဲ့ ပူတင်နဲ့ချီချင်းပင်တို့ဟာတွေ့ဆုံခဲ့ကြပြီးတော့ရုရှားကိုဆက်ဆံရေးဆက်ပြီးတော့ထားရှိနေတာတွေအတွက်ချီချူပြောဆိုလိုက်ပြီးဆက်ဆံရေးကိုပို့ပြီးတော့လင်းနဲ့အောင်ရှေ့ဆောင်ရွက်သွားမယ်လို့ဆိုပါတယ်ခင်ဗျာ။နောက်ဆုံးရသတင်းတွေကိုပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်အစီအစဉ်ထုတ်လို့ရင်မူကတော့ကိုဇော်မိုးကျော်ဖြစ်ပါတယ်။ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။VOA American Tan ရဲ့ Manekin မြန်မာဘာသာအစီအစဉ်တွေကိုလိုင်းနိုမီတာ24 40 50တကနေတင်ဆက်ခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းရန်ကင်းရှိကြပါစေလို့ဆုတောင်းလိုက်ရပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါ။